Welcome to the Voice of America in Burmese.
ဘေးအန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်ဇွန်လ17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ30နဲ့51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အတန်းလွှင့်နေပါပြီခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းပါ
ကျွန်တော်ကတော့ဝင်းမင်းပါကျွန်တော်ကတော့ဝင်းမင်းပါကိုသားညူနဲ့တူဒီနေ့ခြေတန်းရသတင်းတွေကိုပြောပြပေးမှာပါဒီနေ့အထူးအခြားဆုံးသတင်းတွေထဲမှာတော့တရုတ်ရန်လိုမှုကနေအာရှမဟာမိတ်တွေကိုကာကွယ်ပေးမယ်လို့အမေရိကန်ကာကွယ်ဝန်ကြီးကပြောလိုက်ပါတယ်စစ်ကောင်စီလုံးမဲ့ရွက်ောက်ပွဲလွတ်လပ်မျှတမှုမရှိနိုင်ဘူးလို့လည်းအမေရိကန်နိုင်ငံခြားရေးအတိုင်ပင်ခံကပြောလိုက်ပါတယ်ဒါအပြင်မြန်မာတိုက်ခိုက်တွေပေါ်တေဒန်စီမာကိုပြန်စင်းသားဖို့စစ်ကောင်စီခေါင်းဆောင်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုပြောပြပေးမှာပါကိုရနိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်အစီအစဉ်တွေမှာတော့ချန်ပီနယ်ကကြောင်ပြီးသွေးတွင်းတွေရဲ့ဘေးထွက်ဆိုးကျိုးတွေနဲ့ပတ်သက်ပြီ
းဘယ်မှုရောတော့မှာစောပိမှုရောရင်ရောပါလေမှုကြီးရဲ့အမဲတွေဆိုရင်ဒီသွေးအနံ့မျိုးပါလာဘူးဆိုးတယ်အမေပူတဲ့ချိန်က
ကျောင်းပြည်နယ်ပင်လောင်းမြို့ကဒေသခံတဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုအပတ်စဉ်ထုတ်လွှင့်နေကြတို့အစည်းအဝေးမှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်နောက်ပိုင်းမှာတော့ဥတမောင်သားစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကဘာအစည်းအဝေးနဲ့တပတ်အတွင်းထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအစည်းအဝေးတွေကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့ကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ကာကွယ်ဝင်ကြီးအနေနဲ့တရုတ်ကာကွယ်ဝင်ကြီးနဲ့တွေ့ပြီးမှတရုတ်ရဲ့ရန်လိုမှုတွေကနေအာရှနိုင်ငံတွေကိုကာကွယ်ပေးမယ်လို့ကတိပေးလိုက်ပါတယ်။ထိုင်ဝမ်ပါဝင်အာရှနိုင်ငံတွေပေါ်တရုတ်ရဲ့ပုံမှုရန်လိုလာနေတာကိုစန့်ကျင်ကာကွယ်ပေးအစီအစဉ်တွေကိုကာကွယ်ဝင်ကြီးလွိုက်အော့စတန်ကစင်ကာပူနိုင်ငံကရှန်ဂရီလာဆွေးနွေးပွဲမှာဒီနေ့ချပြလိုက်တာပါ။ရုရှားကျူးကျော်စစ်ပြီးအာရှဘက်မှလည်းတရုတ်ကအလားတူလှုပ်လာမှာကိုနိုင်ငံတကာစိုးရိမ်မှုတွေရှိလာပြီးအာရှဒေသအတွင်းတရုတ်နဲ့တင်းမာမှုတွေကိုစစ်ပွဲပဋိပက္ခအဆင့်ရောက်မလာရေးဝိုင်းကင်တွယ်ဖြစ်ရှင်းပေးနေကြချိန်မှာဝင်ကြီးအော့စတင်ကအခုလိုပြောလိုက်တာပါဝင်ကြီးအော့စတင်ကအင်ဒိုပစိဖိတ်ဒေသလုံခြုံရေးကအမေရိကန်စစ်ရေးမျက်နှာစာဦးစားပေးဖြစ်တဲ့ဒီဒေသဟာအမေရိကန်မဟာဗျူဟာတစ်ခုလုံးရဲ့အသက်သွေးကြောလဲဖြစ်တယ်လို့ဒီအာရှလုံခြုံရေးထိပ်သီးပွဲတက်လာတဲ့42နိုင်ငံကဝင်ကြီးတွေနဲ့အရာရှိတွေကိုပြောလိုက်တာပါတရုတ်ရဲ့ရန်လိုမှုကိုစိုးရိမ်ကြတဲ့အာရှနိုင်ငံတွေအားလုံးတညီတညွတ်သေးရင်ဆိုင်ဖို့အစီအစဉ်အသေးစိတ်ကိုလည်းရှင်းပြခဲ့ရမှာမဟာမိတ်ဖွဲ့မှုနဲ့စီးရေးပူးပေါင်းဆောင်ရွက်မှုအပြင်ရုရှားကိုစီးပွားရေးအားပေါင်းပြီးတန်ခတ်တာမျိုးပါဝန်ကြီးအော့စတန်ကပြောခဲ့ပါတယ်။ဒါပေမဲ့အခုလိုပြောနေတာကထိတ်ထိတ်တွေးဖို့ဒါမှမဟုတ်ပဋိပက္ခဖြစ်လာဖို့စီးရေးတိုက်ပွဲဖော်ဖို့မဟုတ်ဘူး။အာရှရဲ့နေတူတော်မဟာမိတ်ဆန့်ကျင်ဘက်အုပ်စုကြီးတွေဖော်ဆောင်ဖို့လည်းမဟုတ်ဘူးလို့သူကဆက်ထောက်ပြခဲ့ပါတယ်ခင
်ဗျ။မြန်မာစစ်ကောင်စီကနောက်နှစ်ထဲမှာကျင်းပဖို့ဖြစ်နေတဲ့ရွက်ောက်ပွဲတွေမှာလွတ်လပ်မျှတမှုရှိနိုင်မှာမဟုတ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံ Direct Show လေးကပြောလိုက်ပါတယ်ဒီရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့မဟုတ်ဘဲနဲ့ဒါဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့အတွက်ကြိုးပမ်းမှုတစ်ရပ်ပဲဖြစ်လိမ့်မယ်လို့နိုင်ငံရဲ့အတိုင်ပင်ခံ Direct Show လေးကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La ဒေသတွင်းလူညုံအစည်းအဝေးတစ်ခုမှာပြောဆိုသွားတာပါအဲ့ဒီဆွေးနွေးပွဲမှာပဲတယောက်ဆွေးနွေးသူတူဖြစ်တဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကူဆွေးနွေးနိုလင်ဟေဇာကလည်းဒီရွေးကောက်ပွဲကနေပြီးတော့မှန်ကန်လျှော်ညီတဲ့အရက်ဖက်အုပ်ချုပ်ရေးတရားမဖြစ်နိုင်ဘူးလို့ဒီမြန်မာလူထုကနေပြီးတော့ယုံကြည်ထားမှုမရှိဘူးဆိုရင်တော့ဒါဟာနောက်ထပ်အကြမ်းဖက်မှုတွေအတွက်အစပြုချက်ဖြစ်လာနိုင်တယ်ဆိုပြီးတော့သတိပေးပါရစေ။ဒါမှမဟုတ်ဒီပွဲကိုတယောက်ဆွနေတဲ့ထိုင်းနိုင်ငံရဲ့ဌာနကူစလေပွန်ပီမွန်ကန်ချနော်လက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုသူနားလည်ပေမဲ့အရေးယူမှုတွေပြစ်တင်ဝေဖန်မှုတွေလုပ်နေတော့ကထိရောက်မှာမဟုတ်ဘူးလို့ဆိုပါရစေ။မလေးရှားနိုင်ငံရဲ့ဝန်ကြီးဆက်ဖူဒွန်အဗ်ဒူလာကတော့ပြီးခဲ့တဲ့2021ဧပြီလကချမှတ်ခဲ့တဲ့မြန်မာပြည်အာဆီယံသဘောတူညီချက်၅ချက်ကိုပို့ပြီးတော့အသေးစိတ်ပို့နဲ့အချိန်တတ်မှတ်မှုထားဖို့အကြံပြုပါရတယ်။လက်ရှိမြန်မာနိုင်ငံတွင်ပြည်ပခါမှာဆရာနာသိမ့်မှုကိုစန့်ကျင်တဲ့အဖွဲ့အစည်းတွေကိုလက်နက်ထောက်ပံ့မှုဆိုတာကတော့အမေရိကန်နေနဲ့လက်ရှိမှာစဉ်းစားချက်မရှိဘူးလို့လည်းအမေရိကန်နိုင်ငံရဲ့အတိုင်ပင်ခံရှိုးလေးကပြောပါရတယ်။မြန်မာစစ်အာဏာသိမ်းမှုဆန္ဒပြပွဲတွေကိုစစ်တပ်ကကြမ်းဖက်နှိမ်နင်းပြီးတဲ့နောက်မြန်မာနိုင်ငံကအတော်များများမှာလက်နက်ဆွဲကင်ခုခံမှုတွေပေါ်ခဲ့တာပါ။စစ်ကောင်စီကတော့ပြီးခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းယူပြီးတော့နောက်တစ်ချိန်ရွေးကောက်ပွဲပြန်လုပ်ပေးမယ်လို့ကတိပေးထားပါတယ်။ဒါပေမဲ့လည်းအဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်အားလုံးနှီးပါးကိုဖမ်းဆီးထားပြီးတော့ပုံမှန်အမျိုးမျိုးနဲ့ထောက်နှံတွေချမှတ်နေတာပါ။ လက်ရှိမြန်မာအကြပ်တင်းနဲ့ပတ်သက်ပြီးတော့ဘလို့ရှစ်ဆက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံမှာလုပ်နေတဲ့ဒေသတွင်းလုံခြုံရေးအစည်းအဝေးကြီးအထွတ်မှာခုလိုမျိုးဂျွန်လ17ရက်နေ့မွန်လွဲပိုင်းမှာဆွေးနွေးကြတာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့မြန်မာစစ်ကောင်စီဘက်ကတယောက်ခွင့်မရခဲ့ပါဘူး
။မြန်မာစစ်ကောင်စီခေါင်းဆောင်အနေနဲ့အတိုက်ခံတွေကိုသေဒဏ်စီရင်ဖို့ပြင်ဆင်နေတာပြန်စဉ်းစားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်။88မျိုးဆက်ကောင်ဆောင်ကိုချင်မီနဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်မဟောင်းကိုဖြိုးစီရတော်တို့ပါဝင်၄ဦးကိုစစ်ကောင်စီအနေနဲ့နောက်ဆုံးစစ်သေးတဲ့အတည်ပြုပြီးထောင်ကနေဆက်လက်ဖို့သာကြံတော်လို့ပြောပြီးမှအခုလိုတောင်းဆိုလိုက်တာပါစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အခုလိုဆုံးဖြတ်ထားပြီးဖြစ်တာပေါ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအပြင်အာဆီယံရဲ့မိတ်ဖက်နိုင်ငံတွေကလည်းအလွန်မင်းစိုးရိမ်နေရပါတယ်လို့ဝန်ကြီးချုပ်ဟန်ဆန်ကမနေ့ကပို့လိုက်တဲ့စာထဲမှာရှင်းပြထားပါတယ်ဒါအပြင်ဒီသေးတဲ့အစီအစဉ်ကိုလက်တွေ့လုပ်လိုက်မယ်ဆိုရင်တော့နိုင်ငံတကာမှာကြဲကြဲပြန့်ပြန့်ဆန့်ကျင်တုံ့ပြန်မှုတွေဆက်ဖြစ်စေလိမ့်မယ်လို့လည်းဝန်ကြီးချုပ်ဟွန်ဆန်ကအလေးနဲ့ထောက်ပြထားပါတယ်။တစ်ဆက်တည်းမှာပဲအခုလိုသေတဲ့တကယ်စီရင်လိုက်ရင်လက်တလောမြန်မာပြည်ထနာအတွက်ငြိမ်းချမ်းစွာဖြေရှားပြီးပုံမှန်အခြေအနေပြောင်းဖို့အာဆီယံနဲ့လက်ရှိဥက္ကဋ္ဌကမ္ဘောဒီးယားတို့ကြိုးပမ်းနေတဲ့အပေါ်ကြီးမားတဲ့ဆိုးကျိုးဖြစ်စေလိမ့်မယ်လို့လည်းစာထဲမှာဆက်ထောက်ပြထားပါတယ်ခင်ဗျ။
မြန်မာနိုင်ငံဆိုင်ရာအာဆီယံထုကူစလေကမ္ဘောဒီးယားဒုတိယနိုင်ငံရေးဝန်ကြီးပရက်ဆွန်ခွန်ဟာသူ့ရဲ့ဒုတိယကျင်းခီးစဉ်ဖြစ်တဲ့မြန်မာနိုင်ငံကိုလာမဲ့ဂျွန်လ29ရက်နေ့30ရက်နေ့မှာလာရောက်ဖို့ရှိနေပါတယ်။ဒီခီးစဉ်အတွက်ကြိုတင်ညှိနှိုင်းမှုတွေလည်းရှိနေပြီဆိုပြီးတော့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောဆိုပါရတယ
်။အမှားတော့ကျွန်တော်တို့ဒီလာထဲမှာလာဖို့ရှိပါတယ်ဗျာ။ခုမလေးရတဲ့ကျွန်တော်တို့ဆရာထုကူစလေရဲ့ဂျွန်ဖွဲ့ခေါင်းလာပါတော့။အဲဒီလိုဆရာလည်းဒုတိယနိုင်ငံရေးဝန်ကြီးဆွရှိတဲ့လူလာရောက်နေပါပြီ။လာရောက်နေတော့ကျွန်တော်တို့ဆိုတင်ပြတော့ကနာမဆူမီခွဲတွေကျွန်တော်ဆောင်ရွက်နေရရှိပါတယ်ကျွန်တော်တို့ဆရာအပြည်ဆိုင်ပူပေါင်းဆောင်ရွက်ဝင်ကြီးနေတော့ဒါအစိုးရအနေနဲ့ဒီလိုဖြည့်ပြီးဆောင်ရွက်နေတဲ့ညီညာရေးတရားဝါသေးရဲ့အတွက်ဆိုင်သားလက်နဲ့ဆိုင်ဆောင်ရွက်နေညီညာရေးဆွေးနွေးမှုတွေဆောင်ရွက်နေတာဟာရဲ့ဒီအာဆီယံတူညီဆန္ဒ90နဲ့ပတ်သက်ပြီးပေါ်ကောင်းရေးမှာစိတ်တင်ထားတဲ့တိုးတက်မှုတွေဖြစ်ပေါ်ဆောင်ရွက်နေတဲ့ပါတယ်နိုင်ငံရဲ့ကြည်ရင်းရေးဖြစ်တော့ဒါဒေတာပြင်းကနိုင်ငံတကာစိတ်ဆာရပြီးပုံဖော်မှုပြုနေတဲ့အကြောင်းလေးဒါလည်းသိရကြပါလားဒီမှာပြရမယ်ဒီမှာလည်းဆန္ဒဖောက်ထားမှုအကူအညီများဖြန့်ဝေပြီးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးအဆင်ပြေကြောကြားခဲ့ပါတယ်။ဆောင်ရွက်မြင်ဟာလေသူရမှုချုပ်ရုံးနဲ့ပူပေါင်းဆောင်ရွက်အစီအစဉ်ကြီးတာဝန်ကူညီသွားတဲ့အစီအစဉ်ကြီးကျွန်တော်ကြိုးစားခဲ့ပါတယ်
ဒီပြီးခဲ့တဲ့တစ်ခေါက်အာဆီယံထုကူစလေခီးစဉ်အတွင်းမှာဒွန်ဆန်းစစ်ကြီးနဲ့တွေ့ခွင့်ပေးဖို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပန်ကြားခဲ့ပေမဲ့မြန်မာစစ်ကောင်စီကတော့လက်မခံခဲ့ပါဘူး။ဒွန်ဆန်းစစ်ကြီးဟာလက်ရှိတရားရင်ဆိုင်နေရစေမလို့အာဆီယံကူစလေရဲ့အခုဒုတိယခီးစဉ်မှာလည်းတွေ့ခွင့်မပေးနိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ်။စင်ကာပူမှာလုတ်တဲ့ရှန်ဂရီလာဒေသတွင်လုံခြုံရေးဆွေးနွေးပွဲမှာဒီကနေ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးပွဲလုပ်ပါတယ်။အဲဒီမှာတော့မလေးရှားနိုင်ငံရဲ့ဝန်ကြီးကအာဆီယံသဘောတူညီချက်၅ချက်ကိုအသေးစိတ်ဖော်ပြဖို့အဆိုပြုနေပါတယ်။နိုင်ငံရေးဖြည့်ရှာဖို့ညှိနှိုင်းဆွေးနွေးမှုဆိုတဲ့နေရာမှာဒေါ်ဆန်းစုကြည်နောက် NUG ဂျာဂလာအမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားအတိုင်ပင်ခံကောင်စီတို့နဲ့တွေ့ဆုံညှိနှိုင်းမှုဆိုတာကိုထည့်သွင်းဖို့သူကအဆိုပြုနေတာပါ။ဒါပေမဲ့လည်းလက်ရှိနိုင်ငံရေးပြဿနာမှာအဓိကရှိနေတဲ့သက်ဆိုင်ရာခေါင်းဆောင်တွေအဖွဲ့အစည်းတွေနဲ့တော့ညှိနှိုင်းမှုမလုပ်နိုင်ဘူးလို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကရည်ရွယ်ချက်ညင်းပယ်ထားပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါသေးရှင
်ဒီအမေရိကန်တန်ရဲ့စနေညသတင်းတွေကိုဆက်ပြောပြနေပါတယ်ယူကရိန်းမျိုးတော်ကိုဥရောပကော်မရှင်ဥက္ကဋ္ဌရောက်လာပြီးတိုင်းပြည်ပြန်လည်ထူထောင်ရင်းနဲ့ EU ဖွဲ့ဝင်ဖြစ်ဆွေးနွေးဖို့ရှိနေပါတယ်။ Kyiv မျိုးတော်မှာယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီနဲ့ဆွေးနွေးပွဲတွေပြန်လည်တည်ဆောက်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်ထားမှုတွေနဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်တိုးတက်လာမှုတွေကိုအဓိကပြောမှာပါလို့ဥက္ကဋ္ဌအာဆူလာဖွန်ဒါလီယန်ကအင်တာနက် Twitter မှာရေးသားဖော်ပြလိုက်ပါတယ်။သမ္မတဇယ်လန်စကီကလည်းဒီနေ့စင်ကာပူကရှန်ဂရီလာလုံခြုံရေးထိပ်သီးပွဲမှာအင်တာနက်ကတဆင့်မေကွန်းပြောခဲ့ရမှာရုရှားစခဲ့တဲ့စစ်ပွဲကိုယူကရိန်းကနိုင်ဖို့ထေချာနေပြီလို့ကြုံဝါလိုက်ပါတယ်။ဒါပေမဲ့ရုရှားစစ်ကြောင့်ယူကရိန်းစားကုန်တွေနိုင်ငံခြားတင်ပို့ရေးရုန်းကန်နေရတာမို့တခြားကမ္ဘာဒေသတွေမှာစားနပ်ရိက္ခာဈေးကြီးပြက်လက်မှုကပ်ပြီးကြုံနေရတာအတွက်တော့အထူးစိတ်မကောင်းပါဘူးလို့လည်းသမ္မတဇယ်လန်စကီကဒီညနေမေကွန်းနဲ့ထည့်ပြောခဲ့ပါတယ်။အခုလိုချိန်မှာအမေရိကန်သမ္မတကတော့ရုရှားကဝန်တိုက်ဖို့ရှိနေခဲ့ကြောင်းယူကရိန်းသမ္မတကိုအရင်ပြောခဲ့ပေမဲ့နားမဝင်ခဲ့ဘူး။ဒါကြောင့်ခုခံပြင်ဆင်မှုတော့အားနည်းခဲ့ရတယ်လို့ Los Angeles မှာလုံနေတဲ့American တိုက်နိုင်ငံများထိပ်သီးပွဲကနေလှမ်းပြောလိုက်ပါတယ်ခင်ဗျ
လက်နက်ထုတ်လုပ်စမ်းသပ်မှုတွေတွင်းမြင့်ခြင်းဟာမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုကိုကာကွယ်ဖို့မှန်မှန်ကန်ကန်ကျဉ်းသုံးဆောင်ရွက်တာဖြစ်တယ်လို့မြောက်ကိုရီးယားကောင်းဆောင်ကပြောတယ်လို့ပဲမြောက်ကိုရီးယားစစ်တပ်နဲ့စစ်ဖက်သိပ္ပံပညာရှင်တွေအနေနဲ့လည်းနောက်ထပ်စီးလုပ်ငန်းတွေတိုးလုပ်သွားဖို့ရှိတယ်လို့မြောက်ကိုရီးယားဆိုရပိုင်သတင်းဌာနကကြေညာပါတယ်။ဒါပေ ံကြီးကဲကင်းကျုံအောင်ပြောဆိုခဲ့တာကိုပြန်လည်ကူကားဖော်ပြတာဖြစ်ပါတယ်။အာနာယအလုသမားပါတီဘူကော်မတီစုဝေးမှာတော့မြောက်ကိုရီးယားနိုင်ငံတွင်းကကိုဗစ်ကာယောဂါပိုးကူးစက်မှုနှေးကွေးအောင်ဆောင်ရွက်ချက်တွေနဲ့စီးပွားရေးဆိုင်ရာတူးတက်မှုဆိုင်ရာတွေကိုပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံဟာ2022ခုနှစ်နှစ်ဝက်အတွင်းမှာပဲဒုံးကျည်စမ်းသပ်မှုအကျဉ်18ကျဉ်လုပ်ပြီးတော့ပက်ထိန်တက်ဒုံး32စင်းကိုစမ်းကျဉ်တင်အောင်လို့စမ်းသပ်လွှတ်တင်ခဲ့ပါတယ်။အဲ့ဒီထဲမှာတိုက်ချင်းပြည့်ပဲ့ထုံးတွေလည်းပါပြီးတော့ဒါဆိုလို့ရှိရင်9နှစ်ဒီပါတီမှာပထမဆုံးအကြိမ်ဆက်သက်မှုဖြစ်ပါလေ။မကြာခင်မှာလည်းပဲနျူကလ িয়ার ဆက်သက်မှုတစ်ခုလှုပ်လာနိုင်တယ်ဆိုပြီးတော့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကစိုးရိမ်ပူပန်နေပါတယ်ခင်ဗျာ
။မြောက်ကိုရီးယားမှာပဲနိုင်ငံခြားရေးဝန်ကြီးသစ်အဖြစ်အမေရိကန်နဲ့မဆိုင်တဲ့အမျိုးသမီးတူကိုထူးထူးခြားခြားခန့်လိုက်ပါတယ်။အမေရိကန်ပါဝင်တခြားအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးပွဲတွေမှာဆယ်စုနှစ်တွင်နဲ့ချီဇက်တိုက်ပါခဲ့ပြီးအင်္ဂလိပ်လိုကောင်းကောင်းပြောတတ်တဲ့ချိုးစွန်ဟွိုင်းကိုနိုင်ငံခြားရေးဝန်ကြီးဖြစ်နိုင်ငံပိုင်မီဒီယာကဒီနေ့ကြေညာလိုက်တာပါ။ပထမဆုံးအမျိုးသမီးအဖြစ်မြောက်ကိုရီးယားမှာနိုင်ငံခြားရေးအကြီးအကဲနဲ့သမိုင်းဝင်မြောက်ကိုရီးယားအမြင့်ဆုံးရာထူးစားရလာတဲ့ချိုးဆောင်ဟွဲကိုဘလို့ရွေးချယ်လိုက်ရတဲ့ရည်ရွယ်ချက်ကတော့ရှင်းရှင်းလင်းမရှိသေးပါဘူး။ဒါပေမဲ့ပြည်ယံမျိုးတော်မှာလုံနေတဲ့ရက်ရှိချာမြောက်ကိုရီးယားဆွေးနွေးပါတီဘူကော်မတီစီဝေးတွင်ထပ်ပေါ်လာတဲ့အခုလိုခံရမှုကြောင့်အမေရိကန်နဲ့ဆက်ဆံရေးပြောင်းလဲရှိမလားလို့တော့သုံးသပ်သူတွေကစိတ်ဝင်စားနေပါတယ်ခင်ဗျ။
ဘိုလီးဗီးယားနိုင်ငံသမ္မတဟောင်ဂျနီ NS ကို2019ခုနှစ်တုန်းကအာဏာသိမ်းမှုနဲ့ထောင်ဒဏ်10နှစ်အပြစ်ပေးလိုက်ပါတယ်။အကြမ်းဖက်ဆန္ဒပြမှုတွေကြောင့်သမ္မတ Evo Morales ယာယီကနှုတ်ထွက်ပြီးတော့ပြည်ပထွက်ပြေးရခဲ့တဲ့နောက်2019ခုနှစ်မှာသူမကအာဏာယူလိုက်တာပါ။ဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်ပြီးတော့ကိုယ့်ကိုယ်ကိုသမ္မတဖြစ်နေကြေညာလုပ်ဆောင်နေဆိုတဲ့ဆွဲချက်နဲ့သူမမှာအပြစ်ရှိတဲ့ကြောင်းတရားရုံးကနေပြီးတော့စီးရင်ပါတယ်။သမ္မတ Morales နဲ့သူ့ရဲ့ပါတီကတော့ဒါဟာအာဏာသိမ်းမှုဖြစ်တယ်လို့ဆိုပါတယ်။ NS ကိုလူလားထောက်ခံသူတွေကတော့အာဏာသိမ်းနေဆိုတဲ့ဆွဲချက်ကိုညင်းပါတယ်။သမရမိုရစ်ဟာအနာအလွဲသုံးစားလုပ်ခဲ့တာတွေကြောင့်လမ်းမပေါ်ကိုလူတွေထွက်လာရပြီးတော့ရေးခင်းကြီးဖြစ်ခဲ့ရတယ်လို့သူတို့ကပြောပါတယ်။အဲဒီနောက်သမရနဲ့ဒုတိယသမရတို့နေရာမှာလေးလက်သွားတာကြောင့်အထက်လွှတ်တော်ဒုတိယဥက္ကဋ္ဌဖြစ်သူ NS ကယာယီသမရဖြစ်တာဝန်ယူခဲ့ရတယ်ဆိုပြီးတော့ NS ကိုထောက်ခံသူတွေကဆိုပါတယ်။အခုတရားစီရင်ချက်ကိုတော့ပြန်ပြီးအယူခံဝင်မယ်လို့သူ့ရဲ့ရှင်းလင်းတွေကပြောဆိုပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညုံတို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ဒုအတန်အစည်းအဝေးကိုတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်အတွင်းကကြောင်ပြီးသွေးတူဖော်ရေးလုပ်ငန်းတွေရဲ့ဆွန့်ပစ်ပစ္စည်းတွေကနေလာတဲ့အနှံ့သက်ဆိုးတွေကြောင့်ဒေသခံတွေဟာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါလိုမျိုးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်။ဒီဆောင်ပါကိုတော့ဒုအတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်းကသတင်းတော့ဆိုင်းဆိုင်လျန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာနိုင်ငံတောင်အမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ရှမ်းပြည်နယ်အတွင်းကကြောင်မီသွေးတူဖို့ရေးလုပ်ငန်းတွေကြောင့်ဒေသခံတွေရဲ့တံမူဝမ်းကြောင်းတွေထိခိုက်ပျက်စီးနေရသလိုအဲ့ဒီတွင်းတွေရဲ့ဆုံးဖြတ်ပစ္စည်းတွေကနေလာတဲ့အနှံ့သက်ဆိုးတွေကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါလိုမျိုးအန္တရာယ်ရှိတဲ့အကျိုးဆက်တွေကိုခံစားနေကြရပါတယ်ဒီဆောင်မကိုဒိုးအတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှမ်းတန်တော်စင်ကသတင်းထောက်ဆိုင်းဆန်လျံကဆက်လက်တင်ဆက်ပေးသွားမှာပါ
ပြီးခဲ့တဲ့နှစ်မလကရှမ်းပြည်တောင်ပိုင်းမိုင်းကင်မြို့နယ်ဝန္နာခမ်းကျွရမှာနေတဲ့အသက်18နှစ်အရွယ်ဆိုင်းလူဟာကြောင်မီတွေကတူးဖော်ထားတဲ့မြေစာပုံပေါ်ကိုတက်နေမိပြီးခြေကျင်ကျသွားတာကြောင့်ခြေထောက်နှစ်ဖက်လုံးမီးလောင်သွားခဲ့ရပါတယ်ဖြစ်စဉ်ကိုဆိုင်းလူမိခင်ကအခုလိုပြောပြပါတယ
်အနတ်လူဝန်ခွန်းနေကောင်မနီယောဖိုက်ကင်းတန်းတိုင်းလေရနော်
အဲ့ဒီကလေးတွေကမြေစာပုံပေါ်တက်နေတဲ့အချိန်မှာပေါ့နော်မြေစာပုံအောက်မှာမိကလောင်နေရမိကအောက်မှာလောင်နေတော့မြေစီရွာတွေကပါတော့လေသူ့ခြေထောက်နှစ်ဖက်စလုံးထိသွားတယ်အဲသူ့တန်ရတော့မပြောက်သွားဘူးအခုကခူးတင်လိုမျိုးဖြစ်နေရ
မြေစာပုံကိုတက်နေမိပြီးပြီးချင်းခြေထောက်မီးလောင်သွားတဲ့တန်ရာကိုမိုင်းကင်မြို့ပြည်သူစေယုံကိုပို့ခဲ့ပြီးရှေ့ရက်လောက်ကျစေကူတာခံယူခဲ့ရပါတယ်။လက်ရှိအချိန်၎င်းရဲ့ခြေထောက်ဟာလမ်းပုံမှန်ပြန်မလျှောက်နိုင်သေးသလိုခရုတင်းလိုမျိုးဖြစ်နေပြီးသွားလာတာများရင်လည်းထုံကျင်တဲ့ဝေဒနာကိုခံစားနေရပါတယ်။မိသားစုကကြောက်မီတွေမိုင်းလောက်ကင်နေတဲ့ငွေရီပလဲကုမ္ပဏီကိုအတိပေးဖို့စူးစမ်းပေမဲ့အင်တာနက်ဖုန်းလိုင်းတွေပိတ်ထားလို့အခက်အခဲဖြစ်နေရပါတယ်။အခုထိကုမ္ပဏီဘက်ကသူတို့ကဆက်တွေ့လို့မရသေးပါဘူး
။အော်ခါလိုက်ချင်းဒီမုန်းကငယ်ခါလိုက်ပြတ်ဝန်းနော်။ပြတ်ဝန်းနေ
မိုင်းကင်မှာပဲစေးုံတက်ရတာပါ။ရှင်းရလောက်စေးရင်မှာစေးကုနေရတာ။အဲ့လောက်နဲ့တက်တာလားဆိုတော့မတက်တာပေါ့။သူကစေးုံကနေစင်းချစ်လို့ခေါ်စင်းလာလာရတာပေါ့။ပတ်စံလဲ4000ကျော်ကျော်ကုန်သွားတယ်ကုမ္ပဏီဘက်ကလည်းမကြည့်တော့ကျမတို့လည်းဘာမှမပြောလိုက်ရဘူးလေဖုန်းလိုင်းတွေပိတ်တဲ့အချိန်မှာဖြစ်သွားတာ
မြန်မာနိုင်ငံကကြောက်မီတွေထုတ်ယူမှုအများစုဟာရှမ်းပြည်နယ်ကဖြစ်နေပြီးလက်ရှိကြောက်မီတွေတုံတက်အားပေးဆက်ယုံတွေနဲ့မိုင်းတွင်းတွေဟာရက်ရွာတွေရဲ့အတက်မွေးပန်းကြောင့်ကျန်းမာရေးနဲ့တဘာဝအရေးမြင့်များကိုထိခိုက်စေတယ်လို့တဘာဝပတ်ဝန်းကျင်ဆိုင်ရာ NGO တစ်ခုဖြစ်တဲ့ Arright International ကနေတည်ရပါတယ်။ Arright ဟာကြောက်မီတွေဆက်ယုံတွေရေကာတာကြီးတွေညော့နှင်းအောင်လေအားနဲ့ဆိုလာကဲတယ်လို့ရေရှည်တည်တဲ့နဲ့စွမ်းအင်စီမံကိန်းတွေပုံမှန်များပြားအောင်တိုက်တွန်းအားပေးနေတဲ့အဖွဲ့တစ်ခုဖြစ်ပြီးဒေတာခံပီတူတွေရဲ့အတန်ကိုနားထောင်ပြီးထုတ်ပြန်ချက်တွေကိုလည်းထုတ်ပြန်ပေးပါတယ်။ဒေတာခံတွေပြောပြချက်အရာပြီးခဲ့တဲ့လအနည်းငယ်ကစပြီးအာနာတိန်စစ်တပ်ကရှမ်းပြည်နယ်အတွင်းမှာရှိတဲ့ကြောက်မီတွေမိုင်းတွေကိုပြန်လည်လောက်ကင်ခွင့်ပေးခဲ့ပါတယ်။ရှမ်းလူအခွင့်ရေးမှန်တိုင်အစိုးရတော့ရှမ်းပြည်နယ်မှာအသေးစားကြောက်မီတွေမိုင်းတွေအပါအဝင်မိုင်းရပောင်းများစွာရှိပြီးဒီမိုင်းတွေကနေပတ်ဝန်းကျင်ကိုစိုးကျိုးတွေပေးနေပါတယ်။အဲ့ဒီထဲမှာကရှမ်းပြည်နယ်ပင်လောင်းမြို့နယ်ထဲမှာရှိတဲ့တိချစ်ကြောင့်မီတွေတုံလက်စစ်တပ်အားပေးဆက်ယုံကြောင်းဒေတာခန့်တွေရဲ့ကျမ်းမာရေးနဲ့အတက်မွေးရမ်းကြောင်းကိုစိုးစိုးရွားရွားထိခိုက်နေပါတယ်။ဒီဆက်ယုံကို2000ခုနှစ်ကနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အာဏာရှင်နဲ့တရုတ်ကုမ္ပဏီကအကျိုးတူလောက်ကင်ခဲ့တာဖြစ်ပါတယ်။ဆက်ယုံစတင်လည်ပတ်စဉ်ကလေးကစီမံကိန်းကြောင်းဒေတာခန့်ရဲ့အတက်အန္တရာယ်ကိုစထိခိုက်လာတာပါ2004ခုနှစ်တုန်းကလည်းမိုင်းတွင်းကနေမိုင်းခွဲတဲ့တုံခါမှုကြောင့်မြို့ထဲကတီချစ်ရဲ့အထင်ကရစီတီအပါဝင်အဆောင်အုံတချို့လည်းပျက်စီးခဲ့ရတယ်လို့ဒေတာခန်ကဆိုပါတယ်မိုင်းပေါက်ကွဲတုန်းကတမြုတ်လုံးတုံသွားတာငလင်လောက်သွားတယ်လို့ပဲလို့2015နောက်ပိုင်းတုန်းကတီချစ်ကိုတွားခဲ့တဲ့ဒုအတန်တင်းထောက်ကိုဒေတာခန်တယောက်ကပြောပြဖူးပါတယ်အဆိုပါကြောက်မီတွေတူးဖော်မှုကြောင့်လည်းကြောက်မီတွေတွင်းနဲ့အနီးကပ်နေထိုင်သူများအတွက်ကျန်းမာရေးထိခိုက်မှုများလည်းရှိနေပါတယ်အမီမဖော်လိုတဲ့နောက်ထပ်ဒေတာခံတယောက်ကလည်းမကြတဲ့ခင်ကပဲတို့အတန်ကိုအခုလိုပြောထားပါတယ
်အော်တူးတွေတုံးခုခေါင်းတုံးဘူးတွေပဲညလည်းမနာနေလည်းမနာသေးနဲ့ကားတွေအများပဲဆိုနေစင်ညာစင်ကားလည်းမနာလူပဲလေးချိန်ထားတယ်ကားမနာဘူးအနာတဆူတော့နေတဲ့ညလည်း
မိုးရတီမှာဆိုရင်လည်းအနှံ့သက်ဆိုးတွေကအမြဲရနေပြီးကြောက်မီတွေကတူးဖော်လာတဲ့မြေစာပုံကလည်းတောင်ကြီးတစ်ဖွဲတည်ရှိနေပါပြီးစွန့်ပြစ်အညစ်ကြေးတွေကြောင့်မျက်စိနာတာအပြင်ဒေတာခန့်တွေရဲ့ကျန်းမာရေးနဲ့အသက်ရှင်ရပ်တည်မှုအပေါ်ကိုချင်းချောက်မှုတွေလည်းရှိလာနေပါတယ
်။မိုးရွာတော့မှဆော့ဘိတ်မိုးရွာရင်ပြောပါလေမိုးကြီးရဲ့အမဲတွေဒီတွေအနှံ့နဲ့ပါလာတယ်။ဘူဆိုးတယ်အမေပူတဲ့ချိန်ကအဲ့တော့အနံ့မရဘူးမနဲ့ပဲရင်ညာပဲရင်ကားအနံ့ရတယ်။သမီးတူအနာတော့ပါပေါ့ညော်ပြီးညော်ပြီးတော့မိခိုးနံပါလေသမီးတူအနံ့အနံ့သိသိကြီးပေါ့အဲ့နဲ့ညာရယ်မိုးရွာတဲ့ချိန်ဆိုမိုးကြီးကနေပါချလာမပြီးပဲ
အဲ့ဒီကြောက်မိတွေအနံ့တက်ဆိုးတွေကြောင့်ပဲပင်လောင်းမြွနဲ့အတွင်းမှာကိုဝင်ဆောင်အမျိုးသမီးတွေအတွက်ကိုဝင်ပြက်ကြတာလှမစိပဲမွေးဖွားတဲ့ကလေးတွေလည်းရှိနေပါတယ်။တချို့ကလေးတွေကကိုလက်အင်္ကာမပြည့်စုံပဲမွေးဖွားလာတာတွေလည်းရှိတယ်လို့ဒေတာခန်ကစွပ်စွဲပြောဆိုထားပါတယ်။ကြောက်မိတွေတွင်းကပေးတဲ့ဆိုးကျိုးတွေကြောင့်ပင်လောင်းမြွနဲ့ကကိုဝင်ဆောင်အမျိုးသမီးတွေအတွက်အများကြီးဒုက္ခတွေခံစားနေရပါတယ်။ဒေတာခန့်အများစုကသူတို့မိသားစုတွေနဲ့နေရပြောင်းရွှေ့နေထိုင်လို့ကြပါပဲဒီဒေတာမှာတာလောက်ကင်စားတော့တက်ကြတာကြောင့်အတက်မူပန်းကြောင့်အတွက်အခက်အခဲရှိနေကြပါတယ်မိုင်းကင်ကဒေတာခန့်တက်ကြွလောက်ရှာသူဆိုင်းအောင်က
ရှိခဲ့တယ်အရင်လည်းရှိခဲ့တယ်လေအဲ့ဒါကပို့တူမြေမီးနေတော့မှလက်နေမရှိလားမရှိဘူးမွေးတယ်ဆေးရောင်မှတီးတယ်ပေါ့နော်ကိုရှင်ပါလေစန္ဒပုဂ္ဂရိယာလည်းဘာလဲမရှိသလိုအများကြီးပဲအဲ့ဒါကြာ အများဆုံးဖြီးတာတော့ဒီကောလူအိုနဲ့ကလေးပေါ့အဆုပ်ဖြီးတယ်တက်စီလမ်းကြောင်းတယ်ပေါ့မောင်မဘုဆိုးရတယ်ကလေးနဲ့လူအိုတွေကတကြီးအိုတွေကမရဘူးဖြီးတယ်ဟောမော်တယ်အဆုပ်ဖြီးတယ်
ကျောင်းမီတွေမိုင်းတွင်းနားမှာနေထိုင်တဲ့သူတွေကျောင်းမီတွေတွင်းမှာအလုပ်လုပ်တဲ့သူတွေအနေနဲ့အဆုတ်ပြက်စီးတာနဲ့အသက်ရှူလမ်းကြောင်းဆိုင်ရာကျန်းမာရေးပြဿနာဖြစ်လာနိုင်တယ်လို့ Oxford တက္ကသိုလ်ကအဲတူတေတီတူဖြစ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကျွမ်းကျင်သူဦးဝင်းမျိုးတူကအခုလိုပြောပြပါတယ
်ဒါကျောင်းမီတွေတက္ကသိုလ်တွင်းတဲ့လူတွေအနေနဲ့ကတော့အဓိကသူတို့ဟိုတွေ့ရမယ့်ပြဿနာကတော့အဓိကဒီအမှုံအမွားပေါ့နော်ကျောင်းမီတွေမိုင်းရနေထွက်တဲ့ဒီအမှုံအမွားတွေကြောင့်အသက်ရှူလမ်းကြောင်းပိုင်းဆိုင်ရာယောဂါတွေပေါ့နော်အဲ့ဒါလေးတွေဖြစ်နိုင်ပါလေဗျ။နောက်ကျောင်းမီတွေရဲ့မျိုးစားပေါ်မှာမူတည်ပြီးတော့ပေါ့နော်အဲ့မှာဆောင်ပြလို့ care dad တို့နော်နောက် arsenic တို့ဒီလိုမျိုးတွေလည်းရှိတတ်ပါလေ။နော်ဒါကတော့တနည်းအားနဲ့တနည်းအားနဲ့တော့မတူဘူးပေါ့ဗျာ။အဲ့တော့သိပြီးတော့2ကများလာရင်တော့ဒီတတူတည်းရဲ့တကြွင်းနေကိုနော်ကိုယ့်ရဲ့တောက်ရည်ထဲတော့လကောင်းစားတောက်တည်းလည်းတော့လကောင်းနော်စီစဉ်သွားတယ်ဆိုရင်နော်ဆောင်းတော့လို့ကိုယ့်ရဲ့ဒီဒီဦးလမ်းကြောင်းပိုင်းဆိုင်ရာပြဿနာတွေအုံနောက်ဉာဏ်ဖွံ့ဖြိုးမှုပိုင်းပြဿနာဆိုင်ရာတွေသွေးနဲ့ပတ်သက်တဲ့ပြဿနာတွေဒီလိုလေးတွေတော့ဟိုရတတ်ပါလေဗျ။
ဒါအပြင်ကိုဝင်ဆောင်မိခင်တွေနဲ့ကလေးငယ်တွေအတွက်လည်းအသက်ရှူလမ်းကြောင်းထိခိုက်တဲ့အပြင်ကိုဝင်ကြက်ကြတာညံ့ရင်မမီနိုင်တာတွေလည်းဖြစ်နိုင်တယ်လို့ဦးဝင်းမျိုးတူကစက်ပြောပြပါတယ်။ရှမ်းပြည်လူအခွင့်အရေးမှန်တိုင်တာဝန်ရှိသူတူက
ဟောအတေခုတ်ကလာချောင်းနဲ့တဲ့ခေါဝါနဲ့တည်းန်မီးနဲ့နာ
တို့ဘယ်နာထတ်တူမလဲဆိုတာတော့ရှိတဲ့နေရာတိုင်းမှာတို့ကထတ်တူဖို့လုပ်နေတာပဲ။နေရာတစ်တွေဆိုရင်လည်းတို့တွေ့ထားတဲ့နေရာမှာဆိုရင်တူဖို့လုပ်နေတာ။နမ်ကမ်ဘာဆိုရင်လည်းတို့ကထတ်တူယူဖို့အစီအစဉ်တည်းပါတာပေါ့လို့မလို့ဒါပေမဲ့တို့မလို့ရသေးဘူးရှမ်းပြည်အရှေ့ပိုင်းဆိုရင်လည်းတူးနေတယ်တောင်ပိုင်းမှာဆိုရင်မိုင်းကင်ခြေသီးတွေမှာတူးဖို့အစီအစဉ်နေကြတယ်ကျိုင်းတုံဘက်ကလည်းတူးဖို့လုပ်နေတယ်တူးဖို့လုပ်နေတာပဲဒါပေမဲ့ဘယ်အဖွဲ့အစည်းဘယ်ကုမ္ပဏီကလာတူးမလဲဆိုတာမသိရသေးဘူးတူးဖို့လုပ်နေတာတော့ကျွန်တော်တို့သတင်းကြားနေရပြီ
ဒေရတွင်ကျမ်းမာရေးထိခိုက်မှုများအပြင်ကြောက်မီတွဲလိုရုပ်ကျွင်းလောင်စာများအပေါ်မိခိုနေရတာကနေကင်းဝေးစေဖို့အတွက်နေရောင်ခြည်စွမ်းအင်နဲ့လေစွမ်းအင်များအပေါ်ပြန်လည်ပြည့်ဖြူမြဲစွမ်းအင်တွေစီကိုတစ်ကမ္ဘာလုံးဆိုင်ရာလှောက်ရှားမှုအနေနဲ့ဦးတည်တွားနေပါတယ်။ကမ္ဘာကုလသမဂ္ဂအဖွဲ့ကလည်းကမ္ဘာကြီးပူနွေးလာမှုကိုရှော့ချဖို့အတွက်တစ်ကမ္ဘာလုံးဆိုင်ရာရုပ်ကျွင်းလောင်စာထုတ်လုပ်မှုတစ်နှစ်ကို600ခန့်တော့မဖြစ်မနေပြတ်တမ်းရမယ်လို့ဆိုထားပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားပါဘူး။ဒိုးအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
စနေညပိုင်းတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOA ကနေစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အကြခင်မှာတော့ဥတမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။လဲချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American သံကနေ2022ခုနှစ်ဇွန်လ17ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကမ္ဘာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ ဒီမိုကရေစီနဲ့လူခွင့်ရေးအတွက်တိုက်ပွဲကပိုပြီးတော့ပြင်းထန်လာလေလေစိတ်ဒဏ်တင်ကြတဲ့သူတွေကပိုပြီးများလာလေလေပါတိုက်ပွဲဝင်သူတွေနဲ့အဖိနှိတ်ခံပြီးသူတွေမှာစိတ်ဒဏ်ရရှိကြပါတယ်မြန်မာနေဆက်သက်ဖြတ်ကြသူတွေမှာလည်းအခုတိကျမှတိကျမှဖြစ်ပေမဲ့နောက်အခါမှာတော့စိတ်ဒဏ်ရတွေတင်ကြရပါတယ်ဒီမိုကရေစီနဲ့လူခွင့်တိုက်ပွဲမှာရှောင်လွှဲလို့မရနိုင်တဲ့ဒီစိတ်ဒဏ်ရတွေအကြောင်းကိုကုထုံးဆိုင်ရာစိတ်ပညာပါရဂူပွဲယူဖို့ကြိုးစားနေတဲ့မတ်ဖြူပန်းနုခင်နဲ့ဦးတမောင်တန်းကဆွေးနွေးမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ခင်ဗျာ
မနက်ကမှတိုက်ပွဲတွေဖြစ်နေတာကလည်းနေရာအနှံ့ပြမှာပါ။ရွာတွေဖြတ်ခါရတယ်။အိုးအိမ်တွေပျက်စီးကြတယ်။အဖမ်းဆီးတွေခံကြရတယ်။ကျွန်တော်တို့ရဲ့နိုင်ငံရေးတိုက်ပွဲကအင်ပရန်ပြင်းထန်တဲ့တိုက်ပွဲတစ်ခုဖြစ်လာပါလေ။ဒီဘက်ကျွန်တော်အစီအစဉ်မှာတင်ပြချင်တာကတော့ဒီမိုကရေစီနဲ့လူခွင့်ရေးတိုက်ပွဲတွေကစိတ်ဒဏ်ရာတွေအကြောင်းကိုဖြစ်ပါလေ။ဒီစိတ်ဒဏ်ရာတွေအကြောင်းကိုရှင်းလင်းပေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့ကုသရေးစိတ်ပညာနဲ့ပါရဂူဝဲယူဖို့ကြိုးစားနေတဲ့စပမပတ်နုခင်ဖြစ်ပါတယ်စပေးမင်္ဂလာပါခင်ဗ
ျဟုတ်ကဲ့ဆရာမင်္ဂလာပါကျေးဇူးတင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့စပေးအဖားစီးတွေကလည်းအခါရတယ်အနှိမ့်ဆက်ခါရတယ်နော်အပြစ်တန်နေရာလည်းနှိမ့်ရှင်ချက်ခံရတယ်ပေါ့နော်ဆိုတော့အဲ့ဒီသူတွေနဲ့အဲ့ဒီမိသားစုစိတ်တန်ရာရှိနေတယ်
ဟုတ်ကဲ့ဆရာရေစိတ်တန်ရာရရောကျွန်မတို့မြန်မာပြည်သူဒီတိုင်းမှာပေါ့နော်ကိုချီနေတွေကအာတယောက်တစ်မျိုးစီအမျိုးမျိုးရင်ဆိုင်နေကြမှာပဲဆရာနိုင်ငံရေးမတည်ငြိမ်မှုတွေအကြမ်းဖက်မှုတွေရင်ဆိုင်ကြတဲ့အခါမျိုးမှာပေါ့နော်ကျွန်မတို့အင်္ဂလိပ်လို trauma လို့ခေါ်တဲ့စိတ်တန်ရာရရောအာမိမိရဲ့အသက်အန္တရာယ်ဖြစ်စေရဲ့ပေါ့နော်ဆိုးရွားဖြစ်ရတဲ့မျိုးဒါမှမဟုတ်ရှင်ကိုမြင်မိသားစုဝင်နေပေါ်ပေါ်အတွက်ပေါ့နော်တံမိုးထားတဲ့လူတွေအပန်းအနေထိခိုက်တာရောမျက်မြင်ကြုံတွေ့ရတဲ့အခါမှာဒါမျိုးဖြစ်ရတည်ရောပေါ့နော်မရက်တက်နိုင်တဲ့အခြေအနေမှာစိတ်ဒဏ်ရာအဲဆိုပြီးဖြစ်တတ်ကြရဲ့နောက်တစ်ခါကိုရဲ့ပေါ့နော်အခြေခံရွေးချယ်မှုတွေလွတ်လပ်ခွင့်တွေမရှိရတဲ့အခါမျိုးမှာလည်းအဲစိတ်ဒဏ်ရာအမျိုးမျိုးရင်ဆိုင်ခံစားကြရတယ်ပေါ့နော်ဆရာခုနကပြောသွားတဲ့အတိုင်းပဲတနိုင်ငံလုံးအနေထားမှာပြည်သူတွေကဒီဖြစ်ရဆိုးတွေကိုပေါ့နော်တနည်းတစ်ပြန်ရင်ဆိုင်နေကြရဆိုစိတ်ဒဏ်ရာအမျိုးမျိုးရောအာခံစားနေကြရမှာပဲရှင်ဒီစိတ်ဒဏ်ရာလေးကိုတချို့ကကြတော့အချိန်တိုင်းတာတစ်ခုပြီးရခါမှာပေါ့နော်ရင်ဆိုင်နိုင်ပြီးတော့ရှေ့ဆက်နိုင်တာကိုတွေ့ရတယ်တချို့ကကြပို့ပြီးတော့ထိခိုက်ခံစားရပြီးတော့ပေါ့နော်နှစ်ရှည်လာများကုစားကြတာကိုလည်းတွေ့ရတယ်ဆရာဆိုတော့တုံ့ပြန်မှုတွေကမတူညီကြအောင်ရှင်ဟုတ်ကဲ့
ဟုတ်ကဲ့ဘလို့ခံစားချက်တွေရှိရင်ကျွန်တော်ကျမမှာတော့ဒါမှမဟုတ်ကျွန်တော်မိသားစုထဲမှာတော့စိတ်ဒဏ်ရာတင့်နေပြီလို့သိနိုင်တယ်
ဟုတ်ကဲ့ဆရာဒီစိတ်ဒဏ်ရာတွေကပေါ့နော်ကျမတို့စိတ်တဘာဝတွေကပုံမှန်တုံ့ပြန်မှုရှိရဲ့ရှင်ပုံမှန်တုံ့ပြန်မှုရှိတယ်လို့အာဒီဟာအရင်နိုင်ဆိုင်သွားပြီးတော့ပေါ့နော်အချိန်တိုင်းတာတစ်ခုကြာပြီးအခါမှာပြန်လဲအဲနလမထူနိုင်တဲ့အခါမှာအာဝေဒနာတစ်မျိုးလို့ပြောရတာပေါ့နော်စိတ်ဝေဒနာတစ်မျိုးလို့ပြောခေါ်ရတယ်ဒီ post traumatic stress disorder လို့ခေါ်ရတယ်ကျမတို့ PTSD ဆိုယောဂလည်းမျိုးပေါ့နော်စိတ်ယောဂအခြေအနေလည်းဖြစ်နိုင်တယ်ဒီလိုအခြေအနေလက္ခဏာတွေရောဆရာရဲ့ตัวญาบ่มาไอ้มะซูดิมัดเดนี่เกมาแล้วตัวที่ผิดก็เปลี่ยนเนี่ยเนี่ยปะเนาะเลตริกมาเปลี่ยนผิดนี่ตัวอุมาเสียคุณน่ะอุมาပြောตัวได้หล่าอาจารย์พันธ์ญินปันนิสัมมุเยกูอ่ะยินอินไซน์อ่ะล่ะผิดๆแม่นๆจงတွေ့ไล่อ่ะผิดๆปะเนาะทีอ่ะผิดก็ไอ้ผิดปี้ตัวไปแม้ถ้าเปลี่ยนผิดนี่ตัวเว้ยปะเนาะไอ้มะซูอ่ะไม่ปี้ไม่ออกไหนปะกูนี่ลิ้นมาแล้วถ้าเว้ยเปลี่ยนๆพี่แล้วเมียนยาวเนี่ยမျိုးผิดတယ်แล้วตัวก็ใส่แต่อัตตะอย่างเมียนล้นน่ะปะเนาะผิดละไอ้กามาအစာတောက်ပြက်လာတဲ့အချိန်ကြီးဖြစ်ပေါ့နော်အစာမညာဘက်တူဒီမှာအိပ်ပြောနေခင်းဆိုမစားတောက်နိုင်ဘူးအဲဒီလိုဖြစ်လာတဲ့အချိန်ကြီးမျိုးဆိုလို့ကျွန်တော်တို့ကတော့ပေါ့နော်အော်ဒါ trauma စိတ်ဒဏ်ရာအကြောင်းပေါ့နော်ဖြစ်နေတဲ့ဝေဒနာတစ်မျိုးပဲဆိုပြီးတော့ကျွန်တော်ပညာရှင်နဲ့ဆွေးနွေးဖို့ဖြစ်ဖြစ်ဆရာဝန်တွေနဲ့တိုင်ပင်ဆွေးနွေးဖို့လိုအပ်လာတယ်ပေါ့နော်နောက်တစ်ခါမိသားစုဝင်တွေပံ့ပိုးမှုကလည်းအရင်အရေးကြီးလာခြင်းဆရာဒီလို color မျိုးမှာပါရှင်ရွတ်ကြောက်ရွံ့ဆရာမဟုတ်ဘူးပေါ့နော်စိတ်အားငယ်အားငယ်လူတွေမှာပဲဒီယောဂနဲ့ဖြစ်တတ်တာမဟုတ်ဘူးလူတိုင်းလူတိုင်းမှာဒီလိုဖြစ်တတ်တဲ့အခြေအနေရှိရပေါ့နော်အဲ့လိုဖြစ်လာပြီဆိုလို့ရှိရင်အာပံ့ပိုးကူညီမှုပေးပြီးတော့ပေါ့နော်လိုအပ်တဲ့အကူအညီရရှိဖို့လိုအပ်ပါရရှင်ဟုတ်ဆင်းဟု
တ်ကဲ့ကျွန်တော်တို့ပဋိပက္ခတွေဖြစ်တယ်ပြီးရင်မိသားစုကြံခဲ့တဲ့မိသားစုပေါ့အဲ့ဒီကြံခဲ့တဲ့မိသားစုတွေရဲ့ဝေဒနာ
ဟုတ်ကဲ့
ဘယ်လိုကြိုက်ပဲတင်
ဟုတ်ကဲ့ဆရာကျမတို့ဒီစိတ်ဒဏ်ရာအကြောင်းဖြစ်တဲ့ပေါ့နော်ဝေဒနာရဲ့မှာကြည့်မယ်ဆိုရင်ရှင်ဒီရှင်သင်ကြံရိတ်ခဲ့သူတွေရဲ့ပေါ့နော်အာမိမိဖာသာအပြစ်ကြီးလို့ခံစားပြီးတော့ cancer ได้แต่งยาป่ะเนาะอะแล้วจมาร์ survivors guilt ลูกเค้าเสียเจ๋งให้ดูมาป่ะเนาะจมารมีมาอไตวันมาจ้าปุ้มแม่ซาจ้าปุ้มแม่สกายยาป่ะเนาะที่มีบ้านมาอธิติเป็นป่ะเนาะตาลีตะมีลีซาโกเว้ผิดไล่สีจินเนี่ยดีพี่ยากาป่ะเนาะที่ที่ไก่ cancer หมู่เนี่ยนิ่มแม่นิสักขันยาพี่ๆส่งชงไปยาพี่ๆตูตูอซางาตาผิดไล่ฉินเนี่ยสุแต่งยาป่ะเนาะอะแล้วမျိုးแจ้งแก่คํามาจมารคุณน่ะลุมีหล่องแต่งยามีผิดตัวไอ้คํามาป่ะเนาะโกปัตตาอปิติเนี่ยสีเนี่ยอนาโอเปลี่ยนๆสวดตูเว้เสียยาป่ะเนาะอะลุผิดแต่ไอ้ลูกกาลาမျိုးมาจมารว่ามีตาซุဝင်နေป่ะเนาะจมารအပေးချင်တာအရေးကြီးအချက်ကတော့ပေါ့နော်ဒီလိုအရင်ဆိုးရွားတဲ့နိုင်ငံရေးအခြေအနေမှာကျမတို့လူတွေမှာအကန့်အသတ်ရှိရပေါ့နော်ကိုဘလောက်ချစ်ချစ်ကိုဘလောက်မိသားစုတောင်းမထားတာဟိုပေါ့နော်ကိုကမကာကွယ်ပေးနိုင်တဲ့အခြေအနေမှာပေါ့နော်ကိုဘသားဘလို့ညင်သားစိတ်နဲ့ရှေ့ဆက်မလဲပေါ့နော်သူတို့ဒါအနားမှာရှိသေးရဆိုရင်ကိုဘလို့ရှိရင်ဆိုင်ရှေ့ဆက်စေချင်မလဲဆိုစိတ်ကလေးနဲ့ပေါ့နော်ကျမတို့ကဟိုခန့်ကြက်ခနိုင်စေကိုတည်ဆောက်ဖို့အရေးကြီးပါအရှင်ဆရာဟုတ်ကဲ့
ဆက်မနီညင်ပတ်နှိမ့်ဆက်တဲ့နိုင်ငံရေးကိစ္စကြီးအပြုခံရတဲ့လူရှိတယ်ပြုသူမှရှိတယ်အခုကျွန်တော်တို့ပြောနေကြတာအပြုခံရတဲ့အညစ်ပါလိုက်စစ်တဲ့သူပါပေါ်စိတ်တရားမရနိုင
်ဘူး။ဟုတ်ဟုတ်ကဲ့ဆရာဒီမိကောလေးလည်းအရင်စိတ်ဝင်စားပေါကောင်းတယ်ရနိုင်တယ်ရှင်ဆရာရနိုင်တယ်နေဆိုတာပေါ့နော်ဒါပေမဲ့သူတို့တွေကတခါလေကြားလို့ရှိရင်ဒီကျမတို့စိတ်ရည်ပညာနဲ့ဘယ်မှာလေးလာထားတာပေါ့နော်ဒီမြန်မာပြည်နဲ့နေတဲ့အခြေအနေတူတာကအာဒီဂျူးလူမျိုးတွေကိုရေးရဆက်ဆက်အညံပန်းနေဆက်ခဲ့တဲ့ဟလာဒီနာဇီဂျာမနီအဲစစ်သားတွေပေါ့နော်သူတို့ရဲ့အဲစိတ်တဘာဝလေးလာတဲ့ပညာရပ်ကိုကျမတို့ပြန်စဉ်းစားလို့ရရရှင်စီအဲ့ခါကျတော့ဒီလူရဲ့စိတ်တဘာဝပေါ့နော်သူကအာဒီအာနာရှင်ပေါ့လက်နက်ကင်ဟလာအုပ်စုကောင်းဆောင်တစုပေါ့နော်ဒီရဲ့အမိန့်ကိုနာခံတဲ့အခါမှာပေါ့နော်တခါလေကျတော့သူကဟိုကိုယ့်ရဲ့ကိုကျင့်တရားပိတ်ခါကြောင်မလုလုတာမျိုးမဟုတ်ဘူးเนาะတချို့ကဒီအမိန့်ကိုပဲသူကနားလဲပြီးတော့လုတဲ့အနေထားရှိရဆရာသူတို့ဒီအညီပနိဆက်မှုတွေကိုဟလာလုံးဆောင်နေပြုတ်မှုနေအချိန်မှာတော့သူတို့ဒဏ်ရာဆိုပြီးရှိချင်မှရှိမယ်ဒါပေမဲ့နှစ်အနေငယ်ကြာလာခါမှာပြန်လှည့်ကြည့်ပြီးဩငါကိုလူသားအချင်းချင်းပေါ့เนาะဒီလောက်ရက်ဆက်မှုတွေငါပြုတ်လုခဲ့ပါလားဆိုတဲ့လေဒဏ်ရာကြီးလဲသူတို့ကိုယ်ဟင်သူတို့မယုံကြည်နိုင်ရလောက်ပေါ့เนาะဖြစ်တတ်တယ်ဆရာဒါရောအခု
ကျမတချို့မိသားစုတွေကတော့စောစောကပြောသလောက်ထိမပြည့်ဘူးပေါ့နော
်ဟုတ်ကဲ့
ကျွန်တော်တို့အဲဒါမဲ့တယောက်နဲ့တယောက်နိုင်ငံရေးအမြင်မတူကြဘူးဥပမာအဖြစ်မိသားစုတစုတည်းမှာ CDM လုတ်တင်လားမလုတ်တင်လားနော်ယောက်ျားနဲ့မိန်းမသဘောထားပွဲကြတယ်ယောက်ျား CDM လုတ်တယ်မိန်းမအဲနော်နိုင်ငံရေးအဖြစ်မကြိုက်ဘူးအဲ့ဒီခါမှာပဋိပက္ခတွေဖြစ်လာတယ်မသားသမီးပေါ့နော်သားသမီးတယောက်နော်အထူးတစ်ဖြစ်အုတ်ချုပ်သူဘက်ကယက်တည်တဲ့လူတွေဆိုတော့သားသမီးကအုတ်ချုပ်သူကိုစက်ကျင်တဲ့ဘက်မှာသွားယက်တည်ပြီးဆိုရင်ဒါမိသားစုထဲမှာလည်းနိုင်ငံရေးအဖြစ်ပဋိပက္ခတွေဖြစ်ကြတယ
်ဟုတ်ကဲ
့လူချင်းတွေမှာရောမိသားစုတွေကဘလို့သူတို့အဖြစ်တွေသူတို့ရဲ့စိတ်ခံစားချက်တွေဘလို့ကြိုက်တွေ့တဲ့
ဟုတ်ကဲ့ဆရာဒီမိကွန်းလေးအရန်ရေးကြည့်ဆရာအရန်လည်းခက်ခဲလို့ထင်နေစဉ်းစားတဲ့အချိန်မှာပေါ့နော်ဘာဖြစ်လဲဆိုတော့မြန်မာပြည်ထဲမှာတိမကပဲဆရာနိုင်ငံတကာမှာတောင်မှလေဒီနိုင်ငံရေးအယူဆမတူညီ क्वे ပြကြလို့ပေါ့နော်မိသားစုဝင်တွေဟလာဆက်ဆံရေးပြတ်တောက်ပြီးတော့ क्वे ပြသွားကြအများကြီးတွေ့ရတယ်။ကျွန်မအခု training ရယူနေရပေါ့နော် American ပြည်အောင်စုမှာတောင်မှအဲကျွန်မတို့ကုသရေးပိုင်းမှာပေါ့နော်ဒီလိုမိသားစုအဲပြည်ထနာရေးစိတ်တန်ရယ်အများကြီးတွေ့ရတာကဒီနိုင်ငံအယူဆတွေမတူညီကြရတဲ့အတွက်ပေါ့နော်ပြတ်တောက် क्वे ပြကြရရှိရဲ့အဲ့လို training ရင်ဆိုင်လာတဲ့အခါမှာဆရာနိုင်ငံရေးအယူဆမတူညီရတယ်မကတော့ခုနကသူက moral values လို့ခေါ်ရပေါ့နော်ကိုကျင့်တရားသိခိုင်မတူညီပါလားဆိုတော့အနေထားမျိုးဖြစ်သွားတယ်ပေါ့နော်မိသားစုမိဘနဲ့သားသမီးကြားဖြစ်ဖြစ်ဟလာအာလင်မယားကြားမှာဖြစ်ဖြစ်ပေါ့နော်အော်ကောမယုံကြည်ရတာဘယ်လိုမျိုးဘယ်လိုများတည်တည်ရဲချင်မှုကိုလက်ခံနိုင်တာလဲဆိုစိတ်တွေဖြစ်လာတော့သူတို့ကပေါ့နော်အဒီဟာကိုဘယ်လိုကင်တယ်လို့စဉ်းစားတဲ့အခါကျတော့ဆရာအဖြေတစ်ခုရဲ့တော့မရှိဘူးရှင်မိသားစုဟိုတဇူးတဇီမှာပေါ့နော်သူတို့ဘယ်လိုရှိဆက်ချင်လဲပေါ့ဒါပေါ်မှာအရေးကြီးသွားတယ်သူတို့ရဲ့သူတို့တင်ပြီးဒီစိတ်ဒဏ်ရာရဖြစ်သွားပြီပေါ့နော်ဝေဒနာရဖြစ်သွားပြီဒီရောဒီမိသားစုအနေနဲ့ဘယ်လိုရှိဆက်သွားချင်လဲကိုယ်ပိုင်ဆုံးဖြတ်ချက်တွေနဲ့ပတ်သက်ပြီးရွေးချယ်ရဲဆရာနောက်တစ်ခါအရေးကြီးတဲ့ကိစ္စတွေတကူကပေါ့နော်ကျမတို့ကဒီ trauma နဲ့ခုနစိတ်ဒဏ်ရာတွေနဲ့မိသားစုတွေမှာဖြစ်တဲ့တဲ့ပေါ့နော်ပြဿနာ family conflicts တွေရလဲဆရာရဲ့အဲအပြန်အလှန်တိုက်ရမှုရှိရဲခုနကစိတ်ဒဏ်ရာဖြစ်နေအခြေအနေမှာလေကျမတို့ကအသေးအဖွဲလေးရတာမှာပြဿနာအကြီးကြီးဖြစ်နေတဲ့တဲ့ပေါ့နော်မိသားစုဝင်နေတဲ့မှာအခုလိုနိုင်ငံရေးနဲ့ပတ်သက်တဲ့ပေါ့နော်ယုံကြည်မှုတွေဟလာဒီတနိုင်ငံလုံးအတွက်ပတ်သက်တဲ့ now generation နဲ့ now music တွေအထူးကိစ္စရပေါ့နော်ရွေးချယ်မှုတွေကြတော့သူတို့ကအာဒီပြဿနာမှာဖြေရှင်းနိုင်ရအောင်ကြီးမားသွားတဲ့အခါမှာ domestic abuse look quite on a beat the midazo when I'm changing any banning some way that pill I yap you there say dang I let tamami she jab on a sep you are not the so wind down the alley with pinny up on a trauma I don't conflict the PI midazo bit an IPI midazo bit an I don't put it say dang I tell ya jay there's a deep on the yam yen I want to my pit come up on no madame di lucini mute on my bono mimi ne go down the dear chicken
เดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี๋ยวเดี
see that ma a ye ji song a che po no tong che lo jma lo sin sa ya ye di o chou yi ban ga no policy ban ga du di ne sin sa ma number 1 a che ga sia jma a che kan long jong mu lo at de shin a che kan long jong mu safety po basic safety shi ya me naw ta ka a che kan lu khwin ye ne pye song wa me po no du di mi ta si win ni pi du di dai ma jma khun na byo ye di trauma di ya mi daw le me jma sin sa me so lo shin mi law တန်ရတယ်မကုစားခင်ပေါ့နော်မိတော့တဲ့အရင်ငင်းဖို့ကျွန်တော်ကလိုအပ်နေတဲ့အခြေအနေရှင်အခုကမိတော့ကငင်းလို့မပြီးနိုင်အောင်ဖြစ်နေတဲ့အနေထားပေါ့နော်နောက်တစ်ခါဒီမိတော့ကိုငင်းဖို့တာဝန်ရှိရသူတွေကလည်းလောင်စာပေးနေတဲ့အနေထားမျိုးဖြစ်နေရပေါ့နော်ဆရာဒီပြည်သူတွေလုံခြုံရေးနဲ့ဟာလားလူခွင့်ရေးနဲ့ပြည်စုံမှုအတွက်လိုအပ်တဲ့နိုင်ငံရေးအခြေအနေလေလူပောင်ဖွဲ့စုံမှာမရှိဘူးဆိုတဲ့ခါကျတ malu, longjong mune, luku ine, pewa mude, yashio madalin, tatia chekuna, mida de nino matmala, milan dae, dania de kuzapo, chain you are as well. I eat to a label not malu, go and nanga yung jimabalu, a pinny busy party, mu mu abono, di, say jama y kuza mugo, a late happy abono, tomorrow, banda yiba yayo, pinyashim, witomu bangayo, kazaga, and mitazu in you, bono, top and bimua, tomorrow, all wine won't sales up a yeshi sends up will, I do a bias here.
Okay, so I chase with my itemane. Kudo, season my bow and sweet beer at the chapulo.
Okay, chase with my itemations here, till the wounds me idle. Okay.
Okay, a good democracy in a look for you type poema. Satan, a jungle, swindy, be dogged to Gado, Saba, Mapu, Banukin, Chibale, to go American and Vamont Pegaboma, Udosaya, Sapienia, Padu, where you both chose our needed jungle to go to Nogara to Mongana.
ဥတမောင်သားဆွေးနွေးတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံမှာစစ်ကောင်စီစန့်ကျင်သူတချို့ကိုတည်တံစီရင်မဲ့ကိစ္စကိုနိုင်ငံတကာကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်နေပါတယ်။အိန္ဒိယနိုင်ငံမှာကျင်းပမဲ့အာဆီယံအိန္ဒိယနိုင်ငံကြားရေးဝန်ကြီးများစီးပွားပွဲကိုမြန်မာစစ်ကောင်စီဝန်ကြီးကိုမဖိတ်ဘူးလို့အိန္ဒိယကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တပတ်တွင်းမြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာ88မျိုးဆက်ကောင်းဆောင်ကိုကြည်မင်းနဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းကိုဖြိုးစရာတို့အပေါ်ချမှတ်ထားတဲ့သေတံကိုစစ်ကောင်စီကပါအတီးဖြုတ်ကြတာနဲ့ပတ်သက်လို့အမေရိကန်အစိုးရကပြင်းပြင်းထန်ထန်အပြစ်တင်သွားပါတယ်။သူတို့ကိုကွမျက်ဖို့စီစဉ်နေတဲ့ဆိုတဲ့သတင်းတွေဟာစစ်ကောင်စီရဲ့လူအခွင့်အရေးနဲ့တရားဥပဒေစိုးမိုးရေးအပေါ်ဂရုမစိုက်ဘူးဆိုတာထပ်ပြီးတော့ပြသတာဖြစ်တယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရ Net Price က Twitter လူမှုကွန်ရက်ပေါ်မှာသတင်းငွေတွေကရေးသားခဲ့ပါတယ်။မတရားဖန်ဆီးထားသူအလုံးပြန်လွတ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတယ်လို့လည်းရေးသားပါတယ်။ကနေဒါနိုင်ငံကတော့မြန်မာနိုင်ငံမှာဒီမိုကရေစီရေလှရှားသူကောင်းဆောင်တွေကိုတည်တံစီရင်ဖို့စစ်ကောင်စီဘက်ကအတည်ပြုလိုက်တဲ့အပေါ်ပြင်းပြင်းထန်ထန်ရှုံချတဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။သူ့အနေနဲ့ဘသူ့အပေါ်မှာဖြစ်ဖြစ်ဘယ်နေရာမှာမဆိုတည်တံစီရင်နာမျိုးကိုကန့်ကွက်တယ်လို့ကနေဒါတန်ယုံကဂျွန်လ9ရက်နေ့ကကြေညာချက်ထုတ်ပြန်ပြီးတော့မြန်မာနိုင်ငံတွင်ဆက်လက်ဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်လွတ်လပ်တဲ့တရားစီရင်ရေးနဲ့မြက်မြတ်တက်ရုံတင်စစ်ဆေးတာမျိုးအပါအဝင်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်တာမျိုးမရှိမှဆိုရင်အကြောင်းကြေညာချက်မှာဖော်ပြထားပါတယ် Alaru Pindi Soyagale, Kujimi, Kopio Ziato, Bawin, Leu, Kumyapo, Sikang Siga, Sompiataha, Lula Quentue, Loshaka, Guetrigo, Pimatare, Nautaloya Pidelo, Pindi Tayongale, Facebook, Lumukuya, Samena Matopian, Hemare, Pidinagan in a Gaba Benia Mamsu, Dirango, Sanjanelo, Popia, Tabare, Matia Pansitadu, along with Yellow Bivalule, Downsu Tabare. လူခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့APHR ကတော့အာဆီယံအဖွဲ့နဲ့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တည်တံကိုအကောင့်ထဲမှာပေါ်အောင်ညှိနှိုင်းဆောင်ဆောင်ကာကွယ်ဖို့တောင်းဆိုပါတယ်။တကယ်လို့ရာတည်တံအတိုင်းသူတို့ကိုကွန်မြူနီကေးရှင်ဆွေးနွေးတွေ့အေးအေးနဲ့နိုင်ငံရေးလှုပ်ရှားမှုဖြစ်လိမ့်မယ်လို့APHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ်ချားဆန်ဒီယာဂိုကပြောပါတယ်။ကိုဂျီမီန ဲ့ခုခံတွန်းလှန်မှုတွေကြည်ကြဲပြင်းပြဖြစ်နေချိန်မှာစစ်တပ်ကသူ့ရဲ့အာဏာအခိုင်မအောင်ရဲတင်တဲ့ရဲဆဲမှုတွေတိုးလုံနေတဲ့လို့ရဖြစ်မြင်တင်တယ်လို့လူ့အခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့အကူထားကထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာစစ်ကောင်စီကတော့ကိုဖြိုးစီရတော်နဲ့ကိုကြည်မီတို့အပေါ်ပြစ်ဒဏ်ချမှတ်ထားတဲ့ကိစ္စကိုတုံ့ပြန်ခဲ့တာနဲ့ပတ်သက်လို့ပြင်သစ်ဥရောပကုလသမဂ္ဂနဲ့အမေရိကန်နိုင်ငံကြားရဲ့ဝန်ကြီးဌာနပြောဆိုခွင့်ရှိသူတွေရဲ့တုံ့ပြန်မှုတွေဟာအကြမ်းဖက်မှုကိုအားပေးရာရောက်တယ်လို့သူများပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တဲ့လို့ရအဖြစ်ကံကွက်ကြောင်းစစ်ကောင်စီနိုင်ငံကြားရဲ့ဝန်ကြီးဌာနကဂျွန်လ6ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ပြီးတော့ရန်ကုန်ပြည်သက်တန်ရုံကကြေညာချက်မှာမြန်မာစစ်ကောင်စီကိုတရားမဝင်အစိုးရအဖြစ်ရည်ညွှန်းဖော်ပြချက်နဲ့ပတ်သက်ပြီးတော့လဲစိတ်ဆိုးသောတာထွက်ရကြောင်းတာဟာနန်နိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်ကြောင်းစစ်ကောင်စီကကြေညာချက်ထုတ်ပြန်တည်ပြသွားခဲ့ပါတယ
်။အိန္ဒိယနိုင်ငံမှာဇွန်လနဲ့ကျင်းပမယ့်အာဆီယံအိန္ဒိယနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးကိုမြန်မာစစ်ကောင်စီနိုင်ငံကြားရေးဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းအိန္ဒိယနိုင်ငံကြားရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံမှာတည်တာထင်ရှားတဲ့နိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေထွက်ပေါ်မလာမချင်းနိုင်ငံရေးအရကိုစားပြုခြင်းမရှိတဲ့ပုံကိုယ်ကိုပဲအာဆီယံစည်းဝေးကိုဖိတ်ကြားမယ်ဆိုတဲ့အာဆီယံရဲ့ပုံသဘောတူညီချက်အတိုင်းအိန္ဒိယကအခုလိုဆုံးဖြတ်တာဖြစ်ကြောင်းဆိုပါတယ်စစ်ကောင်စီနိုင်ငံသားရေးဝန်ကြီးမဟုတ်ဘဲနိုင်ငံသားရေးဌာနကအရာရှိတဦးဒီစည်းဝေးဘက်ကိုတက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့အိန္ဒိယသတင်းတွေမှာရေးပါတယ်ဒီစည်းဝေးဘက်ကိုအိန္ဒိယဆိုင်ရာမြန်မာအသံမတ်ကြီးတက်ကောင်းတက်နိုင်ခြင်းရှိပေမဲ့ဘသူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထိုင်ကုန်ကိုအလွတ်ချထားမယ်လို့ပြောထားပါဗျ။ဒီကိစ္စနဲ့ဆက်ဆက်ပြီးဆွေးနွေးဆဲဖြစ်တာကြောင့်အခြေအနေတွေပြောင်းလဲမှုရှိလာနိုင်ပါသေးတယ်လို့တန်တမန်သတင်းရင်းမြစ်ကိုကိုးကားပြီးအိန္ဒိယအခြေစား Economic Times သတင်းကရေးပါတယ်။မနေ့ AP လာကအာဆီယံနဲ့မြန်မာစစ်ကောင်စီကြားသဘောတူညီမှုရရှိခဲ့တဲ့ပုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကအခုချိန်ထိအကောင့်ထဲပေါ်နိုင်ခြင်းမရှိသေးတဲ့ပေါ်အာဆီယံဖွဲ့ဝင်နိုင်ငံတွေသာမကဘဲနိုင်ငံတကာတိုင်းဝန်ကပါစိတ်ပြတ်နေကြတာပါ။အိန္ဒိယဟာမြန်မာနိုင်ငံတွင်ပြီးတူနီးပါးဖြစ်နေတဲ့ဂလတန်ဘတ်ဆုံစိတ်ကန်းစီမံကိန်းကိုဆောင်ရွက်နေတဲ့အပြင်ကီလိုမီတာ1360ရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးကားလမ်းမစီမံကိန်းစတဲ့အခြေခံစာအုပ်နဲ့ဆိုင်တဲ့စီမံကိန်းကြီးနှစ်ခုကိုအကောင့်ထဲပေါ်နေတာဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုဟာ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရနဲ့ထိတွေ့ဆက်ဆံမှုဆုံးဖြတ်ထားသလိုအာဆီယံဖွဲ့ဝင်နိုင်ငံအားလုံးကလည်း NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့တိုက်တွန်းကြောင်းအရှိတောင်အရှအသုံးနိုင်ငံကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနအတိုင်ပင်ခံ Derek Scholler ရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Straits Times သတင်းမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့၈လ၉လအတွင်း online video ဆက်သွယ်မှုကတစ်ဆင့် NUG နဲ့အမေရိကန်ပြည်ထောင်စုပုံမှန်ထိတွေ့ဆက်ဆံနေခဲ့တာမှာ NUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်ကျပြီးတော့လူမှုကိုပိုးပြီးတော့ထိထိရောက်ကူညီပေးနိုင်ရေးစရာတွေဆောင်ရွက်နေခဲ့ပြီးမြန်မာနိုင်ငံရဲ့ပဋိပက္ခပြည်လဲရေးကစစ်တပ်တစ်ခုထဲနဲ့ထိတွေ့ဆက်ဆံနေလို့မရဘဲအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ပါထိတွေ့ဆံမှုလို့အကြောင်းလဲ Derek Scholler ပြောတာကိုရေးထားပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီး Park Sung-hoon အနေနဲ့လဲတိုအောင်ဆန်းစုကြည်အပါအဝင်မြန်မာနိုင်ငံထဲမှာသူတွေ့လို့တဲ့လူပုဂ္ဂိုလ်အလုံးနဲ့တွေ့ဆုံနိုင်မယ်လို့အမေရိကန်ကမျှော်လင့်ကြောင်းလဲသူကပြောပါတယ်Derek Scholler ဟာ Thai, Singapore နဲ့ Brunei သုံးနိုင်ငံခီးစဉ်ကိုဂျွန်လ9ရက်နေ့ကစတင်ပြီးသူခီးစဉ်အတွင်းမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးကိစ္စတွေအပါအဝင်ပြီးခဲ့တဲ့ ASEAN American ထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေကိုဆက်လက်အကောင်အထည်ဖို့ကိစ္စတွေဆွေးနွေးသွားမယ်လို့ American နိုင်ငံခြားရေးဝန်ကြီးဌာနကပြောထားပါတယ
်မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တည်င်းချက်လက်ရယူခွင့်နဲ့လူထုချင်းစီရဲ့ကိုယ်ပိုင်လွတ်လပ်ခွင့်တွေစနစ်ကျညှင်းပယ်ခံနေရတာကိုနိုင်ငံကအတိုင်းဝိုင်းနေတဲ့နှုတ်ပိတ်မနေတင်ဘူးလို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာထုတ်ကိုယ်စားလှယ်တွေကပြောပါတယ်။သူတို့ကစစ်ကောင်စီကအင်တာနက်သုံးစွဲမှုကိုကန့်တတ်တာ၊ဖျက်တောက်တာ၊အွန်လိုင်းစင်ဆာလုပ်တာ၊ထောင်လန်းတာတွေလုပ်တာကိုအပြစ်တင်ပြီးဇွန်လ9ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။ စစ်တပ်ရဲ့ဆန့်ပြတိုက်ခိုက်မှုကြားမှာလုံခြုံတဲ့နေရာပုံခိုးဖို့လိုအပ်သူတွေအခြေအနေဆိုးတဲ့စီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေကြားကရုံထွက်နိုင်အောင်စူးစမ်းနေသူတွေအပါအဝင်မြန်မာပြည်သူမြောက်များအတွက်အွန်လိုင်းပေါ်ကအချက်လက်တွေရနိုင်ဖို့ဟာတည်ရေးရှင်ရေးတမျှအရေးကြီးနေတယ်လို့အထူးကိုယ်စားလှယ်တွေကထုတ်ပြန်ချက်မှာပြောထားပါတယ်။စစ်ကောင်စီတွေဟာဒီဂျစ်တယ်နည်းပညာနဲ့ပါအာဏာရှင်ဖြစ်အောင်စူးစမ်းနေတယ်လို့သူတို့ကဆွဆွဲပါတယ်။စစ်တပ်ဟာသူတို့ရဲ့ကြမ်းကြုတ်ရက်ဆက်တဲ့လုပ်ရက်ကိုဖုံးကွယ်ဖို့အင်တာနက်ကန့်သတ်ချက်တွေလုပ်နေတာလို့လည်းသူတို့ရဲ့ထုတ်ပြန်ချက်မှာရေးထားပါတယ်။မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကန့်သတ်ခဲ့ပါတယ်။မြန်မာပြည်သူအများစုအသုံးများတဲ့ Facebook လူမှုကွန်ရက်ကိုမဝင်နိုင်အောင်ပိတ်ခဲ့တာကြောင့် VPN ကွန်ရက်တွေတဆင့်ခံသုံးနေကြပါတယ်။စစ်တပ်ကနယ်မြေရှင်းလင်းလုပ်နေတဲ့စကိုင်းတိုင်း၊မကွေးတိုင်း၊ကယားပြည်နယ်၊ချင်းပြည်နယ်တွေဘက်မှာလည်းနေရာတော်တော်များများအင်တာနက်လိုင်းတွေဖြတ်တောက်ထားပါတယ်။စစ်တပ်အာဏာသိမ်းပြီးတိတ်မကြခင်မှာပဲ electronic ဆက်သွယ်ဆောင်ရွက်ရေးဥပဒေကိုပြင်ဆင်ခဲ့သလို cyber ဥပဒေကိုလည်းပြဋ္ဌာန်းနိုင်ဖို့ပြင်ဆင်နေတာပ
ါ။ထောင်အောင်ဆန်းစုကြည်အပေါ်အစိုးရလိုအပ်ချက်ဥပဒေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုကိုနှိပ်ပြီးတော့အထူးတရားရုံးကဆွဲချက်တင်လိုက်ပါတယ်။ NLD အစိုးရရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသား Sean Tarnacy ကတွေ့ရှိတဲ့အချက်အလက်တွေကြောင့် Sean Tarnacy နဲ့ထောင်အောင်ဆန်းစုကြည်အပြင်NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်း၊ဦးကျော်ဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့အပေါ်ပူးတွဲတရားစွဲထားတဲ့အမှုဖြစ်ပါတယ်။စွဲချက်တင်လိုက်တဲ့အပေါ်တော်အောင်ဆန်းစုကြည်တို့ဘက်ကအယုံခံတင်မယ်လို့စုံစမ်းသိရှိရပြီးတရားလိုဖြစ်တဲ့ရေမှုအောင်မျိုးလွင်တဲ့အမှုစင်တဲ့အပအဝင်၄ဦးကိုပြန်ခေါ်တက်သည့်အဖြစ်ခေါ်ထားပါတယ်။ဒီပြည်တော်တရားရုံးမှာကြာတာပရိနိကပြုလုပ်တဲ့ကြံနာပွဲမှာတော့တရားစွဲခံရသူတွေဘက်ကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ရှောင်းတနာရဲ့ laptop ကွန်ပျူတာထဲမှာတွေ့ရှိတဲ့ဆော့ဝဲစတန်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့လျှော့ဝှက်ချက်အုပ်ပရိနဲ့ညှိစွန်းတဲ့ဆော့ဝဲစတန်းတွေမဟုတ်ဘူးလို့တရားရုံးမှာဒေါအောင်ဆန်းစုကြည်ကပြောခဲ့တယ်လို့လည်းဆိုပါတယ်။နောက်သတင်းမှကြာတာပရိနဲ့မှာဒီအမှုကိုဆက်လက်စစ်ဆေးမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံသားဖြစ်တဲ့ရှောင်းတနာအပေါ်မြန်မာနိုင်ငံအစိုးရလျှော့ဝှက်ချက်အုပ်ပရိချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။ကြားနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုကိုလည်းကြားနာခဲ့ပါတယ်။စီပွားရေးပညာရှင်ဌာနရဲ့အမှုတွေနဲ့ပတ်သက်လို့သူရှိနေတွေကို FOA ကဆက်သွယ်မြင်မြန်ခဲ့ပေမဲ့အမှုစစ်ဆေးနေစေဖြစ်လို့ဖြေဆိုဖို့ညှင်းဆန်ကြပါတယ်။ဩစတြေးလျတန်ယုံဖက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။သူ့ရဲ့အမှုကြားနာပွဲတွေမှာလည်းဩစတြေးလျတန်ယုံတာဝန်ရှိသူတွေကိုစစ်ကောင်စီကလာရောက်ကြားနာခွင့်မပေးပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာဖမ်းဆီးခဲ့တဲ့သူ့ကိုလွှတ်ပေးဖို့ဩစတြေးလျအစိုးရကတောင်းဆိုထားတာပါ။ဒီစွဲချက်တင်ခဲ့တဲ့မြန်မာနိုင်ငံအစိုးရလိုအပ်ချက်အုပ်တွေချိုးဖောက်မှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်နှံ14နှစ်ကြာခံရနိုင်ပါတယ
်။မြန်မာနိုင်ငံမှာနိုင်ငံရေးလုံခြုံရေးနဲ့ကပ်ပေးအန္တရာယ်တွေကြောင့်ကျောင်းတွေပိတ်ထားပြီးကလေးငယ်တွေဟာလုပ်ငန်းကိုလည်းပိုရောက်လာတယ်လို့ ILO နိုင်ငံကလုံသမားအဖွဲ့ကပြောပါတယ်။ဒီလိုအန္တရာယ်နဲ့ကြုံနေရတဲ့ကလေးငယ်တွေအတွက်စွမ်းဆောင်ရည်မြင့်တင်နိုင်ပေးနိုင်ဖို့နဲ့အချိန်မီစူပေါင်းတုံ့ပြန်ရေးယူဆောင်ရွက်ဖို့အရင်ကတည်းကပိုပြီးအရေးကြီးလာတယ်လို့ ILO မြန်မာဌာနကိုယ်စားလှယ် Mr. Dongling Lee ကILO ကမကြာမီထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာပြောထားတာပါ။ဒါကြောင့်မြန်မာနိုင်ငံကကလေးလူသားတွေအတွက်အွန်လိုင်းလေ့လာရေးအစီအစဉ်တွေအခုဇွန်လထဲမှာစတင်နိုင်ဖို့လူမှုကူညီရေးအဖွဲ့တွေကနေတဆင့် ILO မြန်မာရုံးကအစီအစဉ်နေပါတယ်။ EFF အဖွဲ့အစည်းတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေနဲ့အလုပ်ရှင်လုပ်သမားအဖွဲ့အစည်းတွေကတဆင့်ကောင်ထယ်ဖော်ဖို့ညှိနှိုင်းဆောင်ရွက်နေတယ်လို့ ILO ကပြောပါတယ်။ဒါပေမဲ့ ILO လိုနိုင်ငံတကာအဖွဲ့အစည်းတွေတောင်မှမြန်မာနိုင်ငံမှာလုပ်ငန်းဆောင်တာတွေအကောင်အထည်ဖော်ဖို့အထူးခက်ခဲတာကြောင့်သူတို့ခုလိုရပ်ဖက်ဖွဲ့စည်းတွေကလုတ်ကန်ရမယ့်အစီအစဉ်တကယ်ဖြစ်မြောက်ပါမလားဆိုတာကိုတော့ကလေးတငယ်လူခွင့်ရေးစောင့်ကြည့်ဆောင်ရွက်သူတွေကဆိုရနေပါတယ
်။မြန်မာနိုင်ငံနဲ့ဆက်ဆက်နေတဲ့အရှိတောင်အာရှဒေသမှာစိတ်ကြွဆေးထုတ်လုပ်မှုနဲ့ကုန်သွယ်မှုဟာပြည်ခရက်နှစ်အတွင်းအမြင့်ဆုံးတွေရောက်ခဲ့တယ်လို့ကုလသမဂ္ဂမူရတပ်ဖြည့်ရေးအစီရင်ခံစာမှာဖော်ပြပါတယ်။မြန်မာနယ်စပ်ရွှေသရီကန်ဒေသမှာကိုဗစ်ကရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်အကောင်းယူပြီးတော့မူရခိုင်နဲ့လက်နက်ကင်တပ်တွေကမနစ်2023ခုနှစ်အတွင်းအခုလိုတိုးချဲ့ထုတ်လုပ်ဖြန့်ဖြူးခဲ့တာလို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုတပ်ဖြည့်ရေးအဖွဲ့ UNODC ကအစည်းအဝေးစာထုတ်ခဲ့တာပါ။ဒေသရင်းမှာရာဘအစိတ်ကြွဆေးသုံးဆွဲသူအရေအတွက်လဲအလွန်အကျွံတက်သွားခဲ့တယ်လို့ UNODC ကထောက်ပြထားပါတယ်။အရှိနဲ့အရှိတောင်အာရှတခွင်ဓာတ်ရုပ်နီးထုတ်မွေးရစေနောက်ဆုံးအခြေအနေနဲ့2022ခုနှစ်စိန်ခေါ်မှုများဆိုတဲ့ကောင်းစင်နဲ့ UNODC အစီအခါစာအရရှစ်သရိကန်ဒေတာအပြင်ဖက်မှာဒီဆက်ယုံတွေကြာဆင်းသွားခဲ့ပေမဲ့လို့ထုတ်လုပ်မှုကဆက်လက်မြင့်မားနေတာလို့ဖော်ပြထားပါတယ်။ဒီအတော့အတွင်းမှာပဲရှစ်သရိကန်ဒေတာကနေထိုင်းနိုင်ငံနဲ့စိတ်ကြွဆေးပြားတဲ့အလုံးရင်းနဲ့ဝေလာနေပြီးဒီသတင်းမှာအတွင်းမှာကို3ရက်အတွင်းစိတ်ကြွဆေးပြား16တန်းဖက်ငွေတန်း3000ဖို့အထိဖန်ဆီးမိကြကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။
တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုလည်းအလဲဖေးကြပါတယ်။3လခွဲလောက်ရုရှားတပ်တွေထိုးစစ်ဆင်နေတဲ့ယူကရိန်းရှေ့ပိုင်းဒွန်ဘတ်စ်ပြည်နယ်ကဆာဗီယိုဒွန်နက်စ်မြို့ကိုရုရှားတပ်တွေအများဆုံးထိန်းချုပ်ထားလိုက်ပါပြီ။အမေရိကန်ပြည်ထောင်စုလော့စ်အန်ဂျလိစ်မြို့မှာတော့အမေရိကတိုက်နိုင်ငံများထိပ်သီးစည်းဝေးပွဲကျင်းပနေပါတယ်။ထိုင်းနိုင်ငံမှာဆေးကြောက်ကိုတရားဝင်စိုက်ပျိုးရောင်းချခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒီလိုတပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မအီးတန်းစင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
သုံးလခွဲလောက်ရုရှားတပ်တွေထိုးစစ်ဆင်နေယူကရိန်းအရှေ့ပိုင်းဒွန်ဘတ်စ်ပြည်နယ်ကဆာဗီယိုဒွန်နက်စ်မြို့ကိုရုရှားတပ်တွေအများဆုံးထိန်းချုပ်ထားပါသည်။ယူကရိန်းအရှေ့ပိုင်းဆာဗီယိုဒွန်နက်စ်မြို့တိုက်ပွဲကအခက်အခဲဆုံးတိုက်ပွဲတစ်ခုဖြစ်ပြီးတော့ဒွန်ဘတ်စ်ဒေသအတွင်းဒီတိုက်ပွဲရဲ့အရေးပါပုံအကြောင်းကိုယူကရိန်းသမ္မတဖလော်ဒီမီယာဇီလင်စကီကဂျွန်လ10ရက်နေ့ဗီဒီယိုမင်ခွန်းမှာအတိအကျထားပြောဆိုသွားခဲ့ပါသည်။ရုရှားတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲဆင်နွှဲပြီးတော့ရှေ့ရနေမှာတော့ယူကရိန်းတပ်တွေဆီဗီယာဒွန်နက်စ်မြို့ပြင်ကိုတက်ဆုပ်ခဲ့ရပါသည်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့တံပြန်ထိုးစစ်ဆင်နိုင်ခဲ့လို့ဒီမြို့တစ်ဝက်လောက်ကိုယူကရိန်းတပ်တွေထိန်းချုပ်နိုင်ခဲ့ပေမဲ့လေရုရှားဘက်ကပုံကျဲပြီးတော့လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုံလာပြီးတဲ့နောက်မှာမဖြစ်မနေယူကရိန်းတပ်တွေဆုတ်ခွာခဲ့ရတဲ့အကြောင်းလူဟန့်စ်ပြည်နယ်အုပ်ချုပ်ရေးမှူးစာဟီဟိုင်ဒါက RPC ယူကရိန်းသတင်းဌာနကိုပြောခဲ့ပါသည်။ယူကရိန်းရှေ့ပိုင်းကိုအဓိကထားပြီးတော့သတင်းပတ်တင်တဲ့အခြေတိုက်ပွဲဆင်လာပြီးတဲ့နောက်ပိုင်းမှာအခုလူဟန့်စ်ပြည်နယ်အားလုံးနီးပါးကိုရုရှားတပ်တွေထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်းရုရှားကာကွယ်ဝင်ကြီးဆာဂေးရှိုဂူကဒီသတင်းပတ်တင်မှာပြောပါသေး။လီမန်နဲ့ဆာဗီတိုဟက်စ်မျိုးအပြင်ဒီပြည်နယ်တွေကတခြားမျိုး၅မျိုးကိုလည်းရုရှားတပ်တွေကသိမ်းထားတဲ့အကြောင်းသူကပြောပါသေး။ဒီသတင်းပတ်ထဲမှာအမေရိကန်ပြည်အောင်စု Los Angeles မြို့မှာအမေရိကတိုက်နိုင်ငံများထိပ်သီးစီဝေးပွဲကျင်းပခဲ့ပြီးတော့ကမ္ဘာစိန်ခေါ်မှုတွေကိုဒေတာတွေမိတ်ဖက်နိုင်ငံတွေနဲ့အတူတွဲပြီးတော့ဖြည့်ရှင်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုလိုက်ပါတယ်။ကမ္ဘာအနောက်ဖက်ချမ်းမှာရှိတဲ့အမေရိကတိုက်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မအောင်လုပ်ဖို့ကိုလည်းသူကကတိပြုခဲ့ပြီးတော့စီးပွားရေးတာယာဝပြောစီရေးမိတ်ဖက်သဘောတူညီချက်အစ်စ်ကိုလည်းကြေညာအစိုးပြုခဲ့ပါတယ်။စီးပွားရေးကိုအောက်ခြေကစတိုးတက်အောင်လို့အထောက်အကူဖြစ်မဲ့သဘောတူညီချက်ဖြစ်တယ်လို့လည်းပြောပါတယ်။အမေရိကတိုက်အလဲပိုင်းကနေအမေရိကန်ပြည်အောင်စုစီကိုတရားမဝင်ရွှေ့ပြောင်းချေချဖို့ကြိုးစားသူတွေလာရောက်တဲ့ပြဿနာရှိနေချိန်မှာပဲဘေးကင်းလုံခြုံပြီးတော့စနစ်တကျဖြစ်တဲ့နိုင်ငံရွှေ့ပြောင်းချေချမှုကအမေရိကန်ပြည်အောင်စုအပါအဝင်အားလုံးရဲ့စီးပွားရေးအတွက်ကောင်းမယ်မယ်လဲတရားမဝင်ရွှေ့ပြောင်းချေချတာကိုတော့လက်မခံနိုင်ဘူးလို့သမ္မတဘိုင်ဒန်ကဂျွန်လ10ရက်နေ့မင်းကိုထဲမှာထည့်သွင်းပြောသွားခဲ့ပါတယ်။အမေရိကတိုက်နိုင်ငံတွေတာယာဝါပြောဖို့နဲ့တရုတ်ရဲ့ဩဇာလွန်မှုမှုကိုချိန်ခွင်ရှာနှိမ့်နိုင်ဖို့အတွက်ဒီထိပ်သီးစည်းဝေးပွဲကိုကျင်းပနေတာပါထိပ်သီးစည်းဝေးပွဲကိုလူခွေမှတ်တမ်းမကောင်းတဲ့ကျူဘာဗင်နီဇွဲလာနဲ့နီကရာဂွာနိုင်ငံတွေကိုမဖိတ်ကြားတဲ့အတွက်မက္ဆီကိုဂွာတမာလာအပါအဝင်တချို့အမေရိကတိုက်နိုင်ငံတွေကခေါင်းဆောင်တွေကတပိတ်မှောက်ပြီးတော့မတက်ကြပါဘူးမြောက်ကိုရီးယားကဒေသပတ်တွေတွင်ဒုံးကျည်စံတပ်ပြုလုပ်မှုတွေဟာတမင်ရန်လိုတဲ့တည်ငြိမ်မှုကိုပြပြစေတဲ့လုပ်ရည်ဖြစ်တဲ့အကြောင်းအမေရိကန်ဒွိနိုင်ငံသား၏ဝန်ကြီးဝင်ဒီရှမ်မန်ကပြောပါသေး။ဒါအပြင်မြောက်ကိုရီးယားအနေနဲ့တွေးဆဆွေးနွေးမှုစကားဝိုင်းကိုပြက်လာဖို့တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်ဒွိနိုင်ငံသား၏ဝန်ကြီးရှမ်မန်ကဒီတောင်ကိုရီးယားနဲ့ဂျပန်ဒွိနိုင်ငံသား၏ဝန်ကြီးတွေပူးတွဲသင်းစာရှင်းလင်းပွဲတွေမှာတိုက်တွန်းသွားခဲ့ပါသေး။တောင်ကိုရီးယားသမ္မတသင်းယွန်းဆုပ်ယိုပြီးခဲ့တဲ့လမှာအာဏာလက်ခံရပြီးတဲ့နောက်ကျင်းပတာဖြစ်ပေမဲ့လည်းမြောက်ကိုရီးယားကအခုရက်ပိုင်းမှာဒုံးကျည်စက်တပ်ပြုလုပ်မှုတွေစက်တိုက်လှုပ်လာနေတဲ့အကြောင်းဒီစီဝေးပွဲအရေးပါမှုကိုမိမောင်းထုတ်ပြနေပါလေ။မြောက်ကိုရီးယားအနေနဲ့နိုင်ငံတကာကချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေကိုလေးစားလိုက်လာပြီးတော့ဒေသတွင်းမတည်ငြိမ်မှုနဲ့တင်းမာမှုတွေတိုးမြင့်စေမယ့်လုပ်ရတွေကိုချက်ချင်းရပ်တန့်ဖို့တွေးဆအပီတူးဝင်ကြီး၃ယောက်ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါလေ။ကမ္ဘာကိုဗစ်ကူးစက်မှုကပ်ဘေးနဲ့ရင်ဆိုင်နေရတာနဲ့ပတ်သက်ပြီးတော့ပြောကြားရမှာတော့မြောက်ကိုရီးယားနိုင်ငံမှာကိုဗစ်ကူးစက်ပြန့်ပွားနေတဲ့အကြောင်းပြီးခဲ့တဲ့လအတွင်းအတည်ပြုခဲ့ပြီးတဲ့နောက်ယောဂါပိုကူတာရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတဲ့မြောက်ကိုရီးယားအနေနဲ့ကိုဗစ်ဆိုင်ရာကူညီတွေကိုလက်ခံဖို့ကိုလည်းတောင်ကိုရီးယားဒုနိုင်ငံသား၏ဝန်ကြီးချိုဟျုန်ဒေါ်ကလည်းသတင်းစာရှင်းလင်းပွဲတွေမှာတိုက်တွန်းသွားပါသေးတယ်တမန်တော်မိုဟာမက်ပေါ်မှာစော်ကားပြောဆိုခဲ့တဲ့ဆိုတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ Hindu အမျိုးသားရေးဝါဒီ BJP ပါတီပြောခွင့်ရရာထူးကနေဆိုင်းငံ့ခံထားရတဲ့သူကိုရဲစခန်းမှာဂျွန်လ9ရက်နေ့မှာအမှုဖွင့်ထားပါတယ်။ရုပ်မြင်သံကြားစကားစစ်ထိုးပွဲမှာ BJP ပါတီပြောခွင့်ရနူပေါ်ရှာမန်ကတမန်တော်မိုဟာမက်ပေါ်မှာစော်ကားဆိုလို့မှတ်ချက်ပေးပြောဆိုမိတဲ့အပေါ်မှာမွတ်စလင်အများစုရှိတဲ့နိုင်ငံတွေကလည်းရှုံချဝေဖန်ထားပါတယ်။စကားစစ်ထိုးပွဲမှာ Hindu နတ်ဖျားကိုမလေးမစားစော်ကားပြောဆိုမှုတွေဇက်တိုက် ရပြီးတဲ့နောက်အခုလိုတမန်တော်မူဟာမက်အကြောင်းကိုတုံ့ပြန်ခဲ့တာဆိုပြီးတော့သူက Twitter လူမှုကွေရပေါ်မှာပြီးခဲ့တဲ့တွင်နေတုန်းကရေးခဲ့ပေးမဲ့လေနောက်ပိုင်းမှာဒီရေးသားချက်ကိုပြန်ပြီးတော့ဖြုတ်ချခဲ့ပါတယ်မကြည်နဲ့ဒေါသထွက်နေကြတဲ့မူဆင်စနာပြသူတွေဂျွန်လာ6ရက်နေ့မှာမွန်ဘိုင်းမြို့မှာဆူပေးခဲ့ကြပါတယ်ကာတာနဲ့ကူဝေးနိုင်ငံတွေကသူတို့နဲ့သက်ဆိုင်ရာတာမတ်တွေကိုဆင့်ခေါ်ပြီးတော့ဒီကိစ္စပေါ်တုံ့ပြန်ဆန္ဒပြဖို့ပြောဆိုခဲ့ကြသလိုပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကလည်းဒီသတင်းပတ်အစောပိုင်းမှာပြင်းထန်တဲ့တုံ့ပြန်ဝေဖန်ခဲ့ပါသည် BJP ပါတီကတော့ဒီကိစ္စနဲ့ပတ်သက်လို့တာဝန်ရှိသူ2ယောက်မှာတယောက်ကိုယာတုချပြီးတော့တယောက်ကိုပါတီကနေထုတ်ပယ်ခဲ့ပြီးဘာသာရေးဆိုင်ရာပုဂ္ဂိုလ်တွေအပေါ်စော်ကားပြောဆိုတာကိုလည်းလူသိရှင်ကြားရှုတ်ချတယ်ဆိုပြီးတော့ကြီးညာချက်ထုတ်ပြန်ခဲ့ပါသည်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ2014အာဏာရပြီးတဲ့နောက်ပိုင်းဟိန္ဒူအမျိုးသားရေးဝါဒီတွေရဲ့မွတ်စလင်လူနည်းစုရဲ့အပေါ်မှာပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေတိုးလာနေတယ်လို့ဒီပေါ်မှာနှုတ်ဆက်နေလေးရှိတဲ့ဝန်ကြီးချုပ်မိုဒီပေါ်မှာလည်းဝေဖန်ပြောဆိုမှုတွေရှိပါတယ်။ဟောင်ကောင်မှာအမျိုးသားလုံခြုံရေးဥပဒေချိုးဖောက်မှုနဲ့ဥပဒေပြုအမတ်တွေအပါအဝင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ48ရာကိုဂျွန်လ9ရက်နေ့ကစပြီးတော့ရုံးတင်စစ်ဆေးပါတယ်။သူတို့ဟာ2020ပြည့်နှစ်မှာတရားမဝင်ပနာမရွေးကောက်ပွဲကျင်းပဖို့လှုံ့ဆော်ခဲ့ရာကြောင်းအမျိုးသားလုံခြုံရေးဥပဒေအရအပြတ်မှပူးပေါင်းကြံစည်မှုနဲ့ဆွဲချက်တင်တရားစွဲဆိုခံထားတာပါ။ဟောင်ကောင်ဥပဒေပြုလွှတ်တော်မှာအများစုရွေးကောက်ခံထားရတဲ့လွှတ်တော်အမတ်တွေကသူတို့ရဲ့လုံပိုင်ခွင့်တွေကိုအလွဲသုံးစားလုပ်ဖို့ကြံစည်ခဲ့တယ်လို့အစိုးရလုပ်ငန်းတွေကိုနှောက်ယှက်ပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းရာထူးကနေနှုတ်ထွက်ခိုင်းဖို့အထူးလှုံ့ဆော်ခဲ့တယ်ဆိုပြီးတော့အာဏာပိုင်တွေကဆွဆွဲထားပါတယ်။ကိုယ်ပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာ2019အစိုးရစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ဟောင်ကောင်မျိုးသားတုံ့ကြုံရေးဥပဒေကိုတရုတ်ဆွေရကပြဋ္ဌာန်းခဲ့ပါတယ်။ခွဲထွက်ရေးအပြတ်အမှောက်နိုင်ငံခြားပူးပေါင်းကြံစည်မှုနဲ့အကြမ်းဖက်ဝါဒလိုသတ်မှတ်တဲ့လုပ်ရက်တွေကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ဒီဥပဒေကိုဟောင်ကောင်ဒီမိုကရေစီလှုံ့ဆော်မှုအမာခံတွေကိုပြစ်မှတ်ထားဖို့အာဏာပိုင်တွေကအသုံးပြရလဲဖြစ်ပါတယ်။မြန်မာရဲ့အင်းဒီချင်းထိုင်းနိုင်ငံမှာအရင်ကတရားမဝင်မူရစေဝါအဖြစ်သတ်မှတ်ထားတဲ့စေချောက်ကိုဂျွန်လ9ရက်နေ့ကစပြီးတော့တရားဝင်စိုက်ခွင့်နဲ့သုံးဆွဲခွင့်ပြုလိုက်ပါလေ။ဒါကြောင့်အာရှနိုင်ငံတွေထဲမှာစေချောက်ကိုတရားဝင်ခွင့်ပြုရပထမဆုံးနိုင်ငံဖြစ်လာပါလေ။ဂျွန်လ10ရက်နေ့ကစပြီးစေချောက်ပြိုးပင်အစီတန်းတန်းကိုလည်းစိုက်ပြိုးလူသူတွေအတွက်ဖြန့်ဝေပေးသွားခဲ့ပါလေ။စေချောက်ကိုအခုလိုတရားဝင်ခွင့်ပြုတဲ့ဆိုပေမဲ့လည်းကျန်းမာရေးလိုအပ်ချက်အတွက်ခုနေအိမ်အတွင်းမှာသုံးဆွဲဖို့အဓိကခွင့်ပြုတာဖြစ်ပြီးအများပြည်သူသွားလာတဲ့နေရာတွေမှာအပြော့သုံးဆွဲတာမျိုးကိုတားမြစ်ထားပါတယ်။ဝေယူသုံးဆွဲနိုင်တဲ့ပမာဏကိုလည်းကန့်သက်ထားတာပါ။တကယ်လို့လူများကြားမှာစေချောက်ကိုအပြော့သုံးဆွဲရင်ထောင်ဒဏ်3လကျခံရနိုင်တယ်လို့အမေရိကန်ဒေါ်လာ980နဲ့ညီများတဲ့ထိုင်းဘတ်ငွေ2000ကျွဲတန်ဆောင်ရမှာဖြစ်ပါတယ်။ကမ္ဘာတဝန်းကိုဗစ် -19 ကူးစက်မှုနဲ့ဒေဆုံးမှုတွေကြာဆင်းလာတယ်ဆိုပေမဲ့လည်းဒီကပ်ဘေးကလွန်မြောက်တဲ့အဆင့်ကိုမရောက်သေးတာကိုသတိပြုကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကဆူဇာလန်နိုင်ငံဂျနီဗာမြို့မှာဂျွန်လ10ရက်နေ့သင်းစာရှင်းလင်းပွဲအတွင်းမှာသတိပေးပြောဆိုခဲ့ပါသည်။တစ်ချိန်တည်းမှာပဲကမ္ဘာနိုင်ငံတချို့မှာစတင်ကူးစက်နေတဲ့ Monkeypox ကြောက်ရောဂါနဲ့ပတ်သက်လို့နိုင်ငံပေါင်း29နိုင်ငံမှာကူးစက်သူ1000ကျော်ရှိနေတဲ့အကြောင်းသူကပြောပါသည်။ကလေးငယ်တွေနဲ့ကိုယ်ဝန်ဆောင်မိခွေတွေကြားကူးစက်ဖို့ပို့ပြီးတော့လွယ်ကူနိုင်နေဆိုပြီးတော့လေ WHO အကြီးအကဲကသတိပေးထားတာပါဒီရောဂါဖြစ်ပေါ်တဲ့နိုင်ငံတွေမှာကူးစက်မှုတွေပိုဆိုးမလာခင်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရရောက်ဆောင်ရွက်ဖို့ကလေးသူကတိုက်တွန်းထားပါတယ်ရှင
်တပတ်တွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်နဲ့ဆက်ပြီးတော့တာဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုဝင်းမင်းကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီးအနေနဲ့တရုတ်ကာကွယ်ရေးဝန်ကြီးနဲ့တွေ့ပြီးမှတရုတ်ရဲ့ရန်လိုမှုတွေကနေအာရှနိုင်ငံတွေကိုကာကွယ်ပေးမယ်လို့ကတိပေးလိုက်ပါတယ်။ထိုင်ဝမ်ပါဝင်အာရှနိုင်ငံတွေပေါ်တရုတ်ရဲ့ပုံမှုရန်လိုလာနေတာကိုစန့်ကျင်ကာကွယ်ပေးအစီအစဉ်ကိုကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကစင်ကာပူရှန်ဂရီလာဆွေးနွေးပွဲမှာဒီနေ့ချပြလိုက်တာပါ။ရုရှားကျူကျော်စစ်ပြီးအာရှဘက်မှလည်းတရုတ်ကလာတူလှုပ်လာမှာကိုနိုင်ငံတကာစိုးရိမ်မှုတွေရှိလာပြီးအရှဒေတာတွင်တရုတ်နဲ့တင်းမာမှုတွေကိုစစ်ပွဲပဋိပက္ခအဆင့်ရောက်မလာစေရေးဝိုင်းကင်တွေဖြစ်ရှင်းနေကြချိန်မှာဝန်ကြီးအော့စတင်ကအခုလိုပြောလိုက်တာပါခင်ဗျာမြန်မာစစ်ကောင်စီကနောက်နှစ်ကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲတွေမှာလွတ်လပ်မြတ်တာမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားဌာနတိုင်ပင်ခံ Derek Chollet ကပြောလိုက်ပါတယ်ရွေးကောက်ပွဲဟာလွတ်လပ်မြတ်တာဖို့မရှိဘဲဒေတာရင်းနဲ့နိုင်ငံတကာကိုလှည့်စားဖို့ကြိုးပမ်းမှုတစ်ရက်သာဖြစ်လာလိမ့်မယ်လို့နိုင်ငံခြားရေးတိုင်ပင်ခံ Chollet ကစင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La အာရှဒေသတွင်လုံခြုံရေးအစည်းအဝေးမှာပြောလိုက်တာပါဒီဆင်နွေးပွဲမှာတက်ရောက်ဆွေးနွေးနေသူတူဖြစ်တဲ့ကုလသမဂ္ဂတွေ့မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ် Norling Heza ကလည်းဒီရွေးကောက်ပွဲကနေမှန်ကန်လျော်ညီးတဲ့ရပ်ဘက်အုပ်ချုပ်ရေးတရက်ဖြစ်လာဖို့မြန်မာလူထုကမယုံကြည်ဘူးဆိုရင်တော့ဒါဟာနောက်ထပ်အကြမ်းဖက်မှုတွေအတွက်အစပြုချက်ဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်။ဒါပေမဲ့လည်းဒီပွဲကိုတက်ရောက်ဆွေးနွေးနေတဲ့ထိုင်းနိုင်ငံရဲ့ဌာနကိုယ်စားလှယ် မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုနားလိုက်ပေမဲ့အရေးယူမှုတွေဖြစ်တင်မှုတွေဝေဖန်မှုတွေလုပ်နေတာကထိရောက်မှာမဟုတ်ဘူးလို့လည်းဆိုလိုက်ပါတယ်ခင်ဗျာမြန်မာစစ်ကောင်စီကောင်ဆောင်အနေနဲ့တိုက်ခန့်တွေကိုတည်ထောင်စီရင်ဖို့ပြင်ဆင်နေတာကိုပြန်စင်းသားဖို့အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားဝန်ကြီးချုပ်ကတောင်းဆိုလိုက်ပါတယ်88မျိုးဆက်ကောင်ဆောင်ကိုချင်မီနဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်မဟောင်းကိုဖြိုးစရာတော်ပါဝင်လေးဦးကိုစစ်ကောင်စီနေတဲ့နောက်ဆုံးတည်တံ့အတီးပြုပြီးထောင်ကဆက်လက်ဖို့သာကြံတော့လို့ပြောပြီးမှအခုလိုတောင်းဆိုလာတာပါစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းအနေနဲ့အခုလိုဆုံးဖြတ်ထားပြီးဖြစ်တာပေါ့အာဆီယံအဖွဲ့ဝင်တွေအပြင်နိုင်ငံတကာမိဖက်တွေကလည်းအထူးစိုးရိမ်နေပါတယ်လို့ဝန်ကြီးဟွန်ဆန်ကမနေ့ကပို့တဲ့စာရဲရှင်းပြထားပါတယ်ခင
်ဗျာ။တရင်ချင်းချုပ်ကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပြီးတော့ Supply ဆိုင်ရာအတန်းလွင့် Engineer တွေကတော့ Charleston Mock နဲ့ဒီအန်ဝမ်းတို့ဖြစ်ပါတယ် VO American တန်ရစနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းလို့မြည်တဲ့30နဲ့51နဲ့လိုင်းလံမြည်တဲ့190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါလိမ့်ခင်ဗျာနောက်ကြနိုင်ပါ